Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်မတ်လ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်စီစဉ်နေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းပါရှင်။တရုတ်သမ္မတရှီဂျင်းဖင်ဟာရုရှားနိုင်ငံမော်စကိုမြို့တော်ကိုဒီကနေ့မှရောက်ရှိခဲ့ပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံနေပါပြီ။တခါမြန်မာနိုင်ငံအကြက်တဲပါဝင်ဒေတာရင်းပြဿနာတွေကိုဖြေရှင်းရေးညှိနှိုင်းဆောင်ရွက်ဖို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုလီဟာဒီကနေ့မှပဲအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်ရှိဖို့ရှိနေပါတယ်။တခါမြန်မာအရေးအာဆီယံအနေနဲ့သတိထားကင်တွယ်ဖို့မလေးရှားနိုင်ငံသား၏ဝန်ကြီးကလည်းတိုက်တွန်းလိုက်တာစတဲ့သတင်းတွေကိုမဆုမုံနဲ့အတူဒီကနေ့ညချမ်းမှာတင်ပြမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းအနေနဲ့အတူနောက်ဆုံးရသတင်းပေပိုချက်တွေထဲမှာဆိုရင်တော့ပဲခူးတိုင်းဒေသကြီးညောင်လေးပင်ခရိုင်ကြောက်ကြီးမြို့ဝင်းရတနာခီးတဲ့ပို့ဆောင်ရေးရင်လိုက်ကကားတစ်စင်းဟာဒီကနေ့မနက်ပိုင်းမှာညောင်ကုန်းတံတားအနီးမှာမိုင်းနှိမ့်ပြီးတော့ပေါက်ကွဲခဲ့တဲ့အတွက်ကားပေါ်မှာပါလာတဲ့ခီးတဲ့၃ဦးအသက်ဆုံးခဲ့ရပါတယ်
။၃ယောက်တည်းကြားရခင်ဗျာ။မနေ့ဟိုပေါ့6နာရီခွဲယောက်ကပေါ့။တို့ယူဆရကားမိုင်းကိုယူဆရခင်ဗျာ။ငင်းမိုင်းပုံစံမျိုးပေါ့။အဲ
ဒါကားကြီးကြောက်ကြီးကတော့ပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်အစုံနဲ့အတူမကွေးတိုင်းပေါင်းမြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်ဆွဲထားတဲ့ဇီးပြားနယ်မြေရဲစခန်းနဲ့ပြူစောထီတွေရှိတဲ့တရော်ကိုင်းကျေးရွာကိုဒေသခံကာကွယ်ရေးတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့သတင်းကိုဗစ်ဖြစ်ခဲ့တဲ့ကတရုတ်ဘက်မှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေရဲ့စီးရင်ကိုယူနန်အစိုးရကစပြီးတော့ကောက်ယူနေတဲ့အခြေအနေမြန်မာရိုးရာလက်ဝတ်ပြိုင်ပွဲတွေပြန်ပြီးကျင်းပနေတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်ရင်ချင်းနိုင်တဲ့အတူကျွန်မစုမတင်ဆက်ပေးပါမယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမဲ့၃ရက်ကြာခီးစဉ်ဖြစ်တရုတ်သမ္မတရှီဂျင်းပင်ဟာဒီကနေ့မှပဲမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီ။ခီးစဉ်အတွင်းတရုတ်သမ္မတကယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ငြိမ်းချမ်းရေးအဆိုပြုချက်ကိုတင်ပြမယ်လို့လည်းခန့်မှန်းရပါတယ်။တရုတ်ရဲ့ငြိမ်းချမ်းရေးအဆိုပြုချက်ဟာကမ္ဘာအတိုင်းဝိုင်းကသဘောထားအမြင်တွေကိုတက်နိုင်သလောက်စုစည်းထားတယ်လို့လည်းရုရှားဆိုရကထုတ်ဝေတဲ့စာဆောင်သတင်းစာဆောင်မှာဒီကနေ့ဖော်ပြခဲ့တဲ့တရုတ်သမ္မတရဲ့ဆောင်းပါးကိုကုလသမဂ္ဂဆိုင်ရာတရုတ်မစ်ရှင်ယုံကအင်္ဂလိပ်ဘာသာနဲ့ဖြန့်ဝေရမှာဖော်ပြထားပါတယ်။ယူကရိန်းအတွက်တရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုရုရှားကကြိုဆိုခဲ့ပြီးဖြစ်တယ်လို့တနင်္လာနေ့ညစာစာပွဲမှာလည်းပူတင်နဲ့ရှီကြားမှာဒီကိစ္စကိုဆွေးနွေးဖို့ရှိကြောင်းရုရှားအစိုးရကပြောပါတယ်။ရုရှားနဲ့ယူကရိန်းကြားအပြစ်ခတ်ရက်စဲဖို့တရုတ်ကတောင်းဆိုထားပေမဲ့ဒီတောင်းဆိုချက်ဟာစီရေးတိုက်ပွဲတွေမှာရုရှားအနိုင်ရဖို့အထောက်အကူဖြစ်စေတဲ့အတွက်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်။ရုရှားသမ္မတကိုစစ်ရာဇဝတ်မှုဆွဲချက်နဲ့ဖမ်းဆီးဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကပြီးခဲ့တဲ့တောက်ကြာနေ့မှာဖမ်းဝရမ်းထုတ်ပြီးတဲ့နောက်မှာပဲတရုတ်သမ္မတကရုရှားကိုရောက်ရှိသွားတာပါ။ ICC ရဲ့ကြေညာချက်ကိုတော့တရုတ်ကကန့်ကွက်ထားပြီးနိုင်ငံခေါင်းဆောင်တယောက်ရဲ့တရားရေးဆိုင်ရာလုပ်ပိုင်ခွင့်ကိုလေးစားသင့်ပြီးနိုင်ငံရေးဆန်ဆန်ပြုမူတာနဲ့ဆန်နှမျိုးမှုကိုကျင့်သုံးတာမျိုးရှောင်ကျဉ်သင့်ကြောင်းပြောဆိုထားပါတယ်ရှင်
EU ဥရောပသမ္မတရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဒီကနေ့တွေ့ဆုံကြပါတယ်အဓိကကတော့ယူကရိန်းကိုလက်နက်ခဲယံတွေထောက်ပံ့ဖို့နဲ့သက်ဆိုင်ရာနိုင်ငံတွေမှာလိုအပ်ချက်တွေကိုဖြည့်ဆည်းဖို့အစီအစဉ်တွေကိုအပြီးသက်ဆွေးနွေးကြမှာဖြစ်ပါတယ်ဒေါ်လာတန်း2000သုံးဆွဲဖို့အဆိုပြုထားတဲ့အစီအစဉ်မှာတော့ EU ရဲ့လက်နက်ကြီးစံထုတ်လုပ်မှုကိုတိုးမြင့်ပြီးရေးချေဖူလုံရေးအတွက်စိတ်ချရအောင်လုပ်ဖို့လည်းပါဝင်ပါတယ်တနည်းကြော်ကြာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကတာဝန်ရှိတဲ့သူတွေကတော့စစ်ပွဲမှာကြံ့ကြံ့ခံနိုင်မှုအနောက်မဟာမိတ်နိုင်ငံတွေစီကလက်နက်ခဲယံတွေရရှိရေးအလေးထားထောက်ပြနေကြတာဖြစ်ပါတယ်ရုရှားရဲ့တိုက်ခိုက်မှုကိုတွန်းလှန်ပြီးတော့တံပြန်ထိုးစစ်ဆင်နိုင်မှုအတွက်လစဉ်လက်နက်ကြီးကြီး3သိန်းခွဲလောက်လိုအပ်တယ်လို့ယူကရိန်းကပြောဆိုထားပါတယ် EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell ကတော့ယူကရိန်းအတွက်နောက်ထပ်အမြောက်လက်နက်ကြီးကြီးစံတွေလိုအပ်နေကြောင်းပြောဆိုထားပြီးတော့ EU ကအဆိုပြုထားတဲ့အစီအစဉ်ကိုထောက်ခံကြဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင်
ဒီကနေ့စက်တင်ဘာလတုန်းကအီရန်နိုင်ငံမှာရဲတွေဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာတည်ဆုံးခဲ့တဲ့အမျိုးသမီးငယ်မာရှာအာမီနီရဲ့မိသားစုကအီရန်ခေါင်းဆောင်တွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိကြောင်းနဲ့သူတို့အမှုကိုနိုင်ငံတကာရာဇဝတ်ခုံရုံးမှကြားနာလိုတယ်လို့ပြောပါတယ်။အာမီနီရဲ့မိဘတွေလည်းချင်းချောက်ခံနေရတယ်လို့မီဒီယာတွေနဲ့စကားပြောတာတွေမလုပ်ဖို့တားမြစ်ခံထားရတယ်လို့လည်းအာမီနီရဲ့အကိုဝမ်ကွဲတော်ဆက်သူကဗစ်တိန် ITV သတင်းဌာနနဲ့တနင်္ဂနွေနေ့ကမေးမြန်းခဲ့မှပြောဆိုခဲ့ပါတယ်။အာမီနီရဲ့အကိုဝမ်ကွဲဖြစ်သူမော်တီဇာအစ်ကိုတိုင်ကဥရောပကိုထွက်ပြေးခဲ့တာပါ။သူ့ကိုလည်းဖမ်းပြီးအီရန်ကိုပြန်ခေါ်မယ်လို့ချင်းချောက်ခံခဲ့ရတယ်လို့လည်းပြောပါတယ်။မာရှယ်အာမီနီဟာအီရန်ဒလိထုံးတမ်းနဲ့အညီဝစ်စားစင်ဖို့ပြက်ကွက်မှုနဲ့ပြီးခဲ့တဲ့စက်တင်ဘာလတုန်းကရဲတွေဖမ်းဆီးထိန်းသိမ်းခဲ့တဲ့အချိန်မှာတည်ဆုံးခဲ့တာဖြစ်ပါရဲ့ရှင်
။ဗန်နာရေးအကျက်ရိုက်နေတဲ့ဆွစ်ဇာလန်နိုင်ငံ Credit Suisseယင်းနှိမ့်မြုံနံမှုဘဏ်ကြီးကိုဆွစ်ဇာလန်အခြေစိုက် UBS အကြီးဆုံးနိုင်ငံတကာဘဏ်ကဒေါ်လာ 3.25 ဘီလီယံနဲ့ဝယ်ယူဖို့သဘောတူလိုက်ပါတယ်။နိုင်ငံတကာဘဏ်လုပ်ငန်းအကြက်တဲတွေနဲ့ရင်ဆိုင်ရတာကိုဟန်တားဖို့အတွက်ပြီးခဲ့တဲ့သတင်းပတ်ကုံအတွင်းတက်တုပ်ရိုက်ဆွေးနွေးပြီးတော့အခုလိုဝယ်ယူလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းနောက်ထပ်ဘဏ်လုပ်ငန်းတွေပြိုလဲမှာကိုစိုးရိမ်မှုတွေရှိနေတာကြောင့်အာရှအစုရှယ်ယာတန်ဖိုးတွေဒီကနေ့ကျဆင်းခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဒုတိယအကြီးဆုံးဘဏ်ဖြစ်တဲ့ Credit Suisse ဘဏ်ကိုအကြီးဆုံးဘဏ် UBSကဝယ်ယူလိုက်တာဟာနောက်ထပ်ပြည်တွင်းနဲ့ပြည်တွင်းရဲ့အပြင်ကိုကြော်လာနိုင်တဲ့စီးပွားရေးအရာထိခိုက်နိုင်ခြေတွေကိုတားဆီးဖို့အရေးကြီးတဲ့အကြောင်းဆွစ်ဇာလန်အစိုးရကအကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုမှာဘဏ်ကြီးနှစ်ခုပြိုလဲခဲ့ပြီးတော့အကြက်တဲရိုက်ခတ်မှုတွေနဲ့ရှိနေချိန်မှာပဲအခုလိုမျိုးဆွစ်ဇာလန်ဘဏ်ကိုဝယ်ယူလိုက်တဲ့သတင်းကိုအမေရိကန်ပြည်ထောင်စုဂျာမနီနဲ့ဗြိတိန်အစိုးရတို့ကကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲ Credit Suisse ဘဏ်ကဆွစ်ဇာလန်အစိုးရရဲ့ကြားကန်မှုကိုရယူပြီးတော့ဗဟိုဘဏ်ကနေဒေါ်လာ54ဘီလီယံနီးပါးငွေချီးမယ်လို့ကြေညာခဲ့ပြီးတော့အစုရှယ်ယာဈေးတချို့ပြန်ပြီးတော့တက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းယင်းနှိမ့်မြုံနံသူတွေနဲ့ငွေချေးအနှံသူတွေကြားစိုးရိမ်မှုတွေကတော့ဆက်ပြီးတော့ရှိနေပါတယ်။အစိုးရရဲ့အကူအညီရယူမယ်လို့ကြေညာပြီး Credit Suisse ဘဏ်ကိုအခု UBS ဘဏ်ကဝယ်ယူလိုက်ပြီးဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညကျန် VOE မြန်မာပိုင်းရဲ့သတင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။မြန်မာနိုင်ငံအကြက်တဲပါဝင်ဒေတာရင်းပြဿနာတွေကိုဖြေရှင်းညှိနှိုင်းဆောင်ရွက်ဖို့အမေရိကန်နိုင်ငံသားဝင်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုလီဟာဒီကနေ့မတ်လ20ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်ရှိမှာပါ။မတ်လ20ရက်နေ့ကနေ24ရက်နေ့ထိကြာမြင့်မဲ့အရှိတောင်အာရှခီးစင်မှာအာဆီယံဥက္ကဋ္ဌအဖြစ်အလှည့်ကျတဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ဖို့ရှိပါတယ်။သူခီးစင်အတွင်းနှစ်နိုင်ငံကတက်ဆိုင်သူတွေနဲ့ဆွေးနွေးဖို့ရှိတဲ့အပြင်မြန်မာနိုင်ငံအကြက်တဲကိုဖြေရှင်းဖို့ညှိနှိုင်းဆောင်ရွက်မှုတွေအားကောင်းစေရေးအထောက်အကူပြုနိုင်လိမ့်မယ်လို့လည်းဒက်ရစ်ရှိုလီကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ဒီခီးစင်မတိုင်ခင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံနယ်စပ်အခြေစိုက်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေတခါလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့အွန်လိုင်းကနေတွေ့ဆုံခဲ့တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေ CRPP ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်တို့နဲ့လည်းဒက်ရစ်ရှိုလီဟာတီးခြားစီလူကိုယ်တိုင်တွေ့ဆုံခဲ့ပါတယ်ရှင်
မြန်မာနိုင်ငံရဲ့ပြည်ပခါတွေကိုဖြည့်ရှင်းတဲ့အခါမှာတော့ဒေတာရင်းတည်ငြိမ်ရေးကိုထိန်းသိမ်းမှုအတွက်အာဆီယံအဖွဲ့အတွင်းမှာအမျှော်မြင်ရှိရှိသတိထားကင်တွယ်တဲ့နည်းလမ်းကိုဆက်ပြီးတော့ကျင့်သုံးဖို့မလေးရှားနိုင်ငံသားရေးဝန်ကြီးဇမ်ပရီအဘဒူခါရီယာကဒီကနေ့မလေးရှားအောက်လွှတ်တော်အမေးဖြေခန်းနာမှာပြောဆိုသွားပါတယ်။မြန်မာရေးအာဆီယံအနေနဲ့ကင်တွယ်ဖြည့်ရှင်းဖို့မအောင်မြင်ခဲ့ဘူးဆိုရင်တခြားပြင်ပဩဇာလွှမ်းမိုးမှုတွေဝင်လာနိုင်တဲ့အန္တရာယ်ကိုရင်ဆိုင်ရလိမ့်မယ်လို့လည်းသူကသတိပေးသွားပါတယ်။အာဆီယံအတွင်းမှာဆွေးနွေးတိုင်ပင်တာမျိုးမလုပ်ဘဲနဲ့ဘယ်နိုင်ငံကမှတနိုင်ငံတည်းနဲ့မြန်မာအရေးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်။မြန်မာနိုင်ငံကိုအာဆီယံကနေထုတ်ပယ်ပစ်ဖို့ဆိုပြီးမလေးရှားဝန်ကြီးချုပ်အန်နဝါအီဘရာဟင်အဆိုပြုခဲ့တာကထုတ်ပယ်ပစ်ဖို့သူပြောတာမဟုတ်ဘဲနဲ့မြန်မာအရေးထက်တခြားဒေသတွေဆောင်ရွက်ရမယ့်ကိစ္စတွေကိုဦးစားပေးဖို့ပြောဆိုတာပါလို့လည်းသူကပြန်ပြီးတော့ခြေပသွားပါတယ်။မြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကြောင့်မြန်မာကိုအာဆီယံအဖွဲ့ကနေယာယီထုတ် ပယ်ထားတဲ့နယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကမတ်လပထမပိုက်တုန်းကဖိလစ်ပိုင်နိုင်ငံမှာပြောဆိုခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံသားရေးဝန်ကြီးကတော့အခုလိုမလေးရှားဝန်ကြီးချုပ်ပြောဆိုခဲ့တာဟာဒေတာရင်းခိုင်မာအားကောင်းအောင်လှုပ်ဆောင်စရာတွေရှိနေတဲ့အချိန်မှာမြမအရေးတစ်ခုတည်းကလွှမ်းမိုးမနေသင့်ဘူးလို့ပြောဆိုခဲ့တာသာဖြစ်တဲ့အကြောင်းဒီကနေ့အောက်လွတ်တော်မှာပြန်ပြီးတော့ဖြေရှင်းသွားခဲ့တာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံမှာလာမယ့်မေလတဲ့အထွေထွေရွေးကောက်ပွဲကျင်းပဖို့အတွက်ဝန်ကြီးချုပ်ပရာရွတ်ချန်အိုချာကလက်ရှိပါလီမန်ကိုဒီကနေ့မှဖြတ်သိမ်းလိုက်ပါတယ်မေလ9ရက်နေ့ဒါမှမဟုတ်မေလ14ရက်နေ့မှာကျင်းပမယ်လို့အများကထင်ကြေးပေးနေတဲ့လာမယ့်ရွေးကောက်ပွဲဟာ2014ခုနှစ်ကအာနာသိမ်းပြီးဝန်ကြီးချုပ်အာနာယူခဲ့တဲ့ပရာရွတ်နဲ့ထိုင်းနိုင်ငံရေးမှာဩစာကြီးမားနေစေဖြစ်တဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆန်ရှင်နောဝထရာရဲ့တမီပေတုံတန်ရှင်နောဝထရာတို့ကြားရှင်ပြိုင်ကြမဲ့ရွေးကောက်ပွဲလေးဖြစ်ပါတယ်။တနင်္ဂနွေနေ့ကလူထုစစ်တမ်းကောက်ယူမှုတွေအရတော့ပရာယုတ်က15ရာဂိုင်နှုန်းနဲ့ပေတုံတန်ရှင်နောဝထရာက38ရာဂိုင်နှုန်းနဲ့ရှေ့ကဦးဆောင်နေပါတယ်။2019ခုနှစ်တုန်းကအဓိကအတိုက်ခံပါတီဖြစ်တဲ့ဖွေထိုင်းပါတီကမဲအများစုကိုအနိုင်ရခဲ့ပေမဲ့အစိုးရဖွဲ့စည်းနိုင်ခြင်းမရှိခဲ့ပါဘူး။ထိုင်းစစ်တပ်ကဥဆောင်ရေးဆွဲခဲ့တဲ့2019ခုနှစ်အခြေခံဥပဒေအရထိုင်းဝန်ကြီးချုပ်ကိုရွေးကောက်ခံအောက်လွှတ်တော်ကိုယ်စားလှယ်အမတ်900နဲ့စစ်တပ်ကခန့်အပ်ထားတဲ့အထက်လွှတ်တော်ကိုယ်စားလှယ်အမတ်250ကနေရွေးချယ်ရမှာဖြစ်ပါတယ်။ဖွေထိုင်းပါတီအုပ်စုခေါင်းဆောင်ပေတုံထန်းကတော့ဒီတစ်ခါအစိုးရဖွဲ့နိုင်ဖို့မျှော်လင့်ကြောင်းနဲ့ဒါကြောင့်ပြက်ပြက်သားသားအနိုင်ရဖို့ရွေးကောက်ပွဲမဲဆွယ်နေကြောင်းတောက်ကြနေမဲဆွယ်ပွဲတစ်ခုမှာသတင်းတောက်တွေကိုပြောဆိုသွားပါရရှင်
။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာဟာဒီကနေ့အိန္ဒိယနိုင်ငံကိုတွားရောက်ပြီးတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပါတယ်။နိုင်ငံတကာအတိုင်းဝိုင်းကြားအိန္ဒိယနဲ့ဂျပန်နှစ်နိုင်ငံတာဝန်ယူသင့်တဲ့အခမ်းအနားတွေနဲ့အတူအင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ဒေသတစ်ခုဖြစ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်
။ဆုံးဝဲတဲ့目的書とのあいだで改めて
တရားဥပဒေစိုးမိုးရေးကိုအခြေခံပြီးတော့နိုင်ငံတကာစီးပင်းစည်းကမ်းတွေကိုဂတိကဝတ်နဲ့အညီဆက်လက်ပြီးတော့စောင့်ထိန်သွားမှာဖြစ်တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကိုသူ့အနေနဲ့ထပ်လောင်းပြီးတော့အခိုင်အမာပြောဆိုခဲ့ပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကအိန္ဒိယနိုင်ငံနယူးဒေလီမြို့မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။စားနပ်ရိက္ခာလုံခြုံမှုဖွံ့ဖြိုးရေးအတွက်ငွေကြေးထောက်ပံ့မှုစတဲ့ကိစ္စတွေကိုဆွေးနွေးကြတဲ့တစ်ချိန်တည်းမှာပဲဒီခရီးစဉ်ကနေဂျပန်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးပို့ပြီးတော့မှနက်နက်ရှိုင်းရှိုင်းတိစောက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံဟာ G7 ဆက်မှုအင်အားကြီးနိုင်ငံတွေရဲ့အလက်ကျဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူနေတယ်လို့အိန္ဒိယနိုင်ငံကလည်းစီးပွားရေးအင်အားကောင်းတဲ့ G20 နိုင်ငံတွေရဲ့အလက်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတာဖြစ်ပါတယ်။မေလအတွင်းဂျပန်နိုင်ငံဟီရိုရှိမားမှာကျင်းပမယ် G7 နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ကိုလည်းအိန္ဒိယဝန်ကြီးချုပ်ကိုဂျပန်ဝန်ကြီးချုပ်ကဖိတ်ကြားခဲ့ပါတယ်ရှင်။2023ခုနှစ်မတ်လ20ရက်တနင်္လာညရက်ထိတ်တန့်ရောက်သတင်းတွေကိုမဲ့ရင်ချင်းနိုင်တဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ညောင်လေးပြည်ခရိုင်ကြောက်ကြီးမြို့မှာဒီညောင်ကုန်းတရအနီးမိုင်းနှင်းပြီးပောက်ကွဲခဲ့လို့ခရီးသည်တင်ကားပေါ်ကခရီးသည်တွေအသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းဒေသကြီးညောင်လေးပင်ခရိုင်ကြောက်ကြီးမြို့ကဝင်းရတနာခီးတဲ့ပို့ဆောင်ရေးရင်လိုက်ကကားတစ်စင်းဟာဒီကနေ့မတ်လ20ရက်နေ့မနက်ပိုင်းမှာတော့ညောင်ကုန်းတရားနီးမှာမိုင်းနှင်းမိပြီးတော့ပောက်ကွဲခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာတဲ့ခီးတဲ့သုံးဦးအသက်ဆုံးခဲ့ရပြီးတော့နှစ်ဦးထဏ်ရာရခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ပဲခူးတိုင်းကြောက်ကြီးမြို့နယ်ကနေနတ်တန်ဝင်းမြို့ဘက်ကိုမောင်းနှင်လာတဲ့ဝင်းရတနာခီးတဲ့တင်ကားဟာညောင်ကုန်းတရားအနီးမှာမြေပြင်မှာထောင်ထားတဲ့မိုင်းနှင်းမိပြီးပောက်ကွဲခဲ့တာလို့ယူဆရကြောင်းအဲ့ဒီအတွက်လူ3ယောက်သေဆုံးပြီး2ယောက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးဝိရဏကားခက်ကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ
်ဟိုအဲ့ညောင်ကုန်းမှာဟိုကြားတယ်အဲ3ယောက်တည်းကြားရခင်ဗျာမနေ့ဟိုဟော6နာရီခွဲယောက်ကပေါ့တို့ယူဆရကားမိုင်းကိုယူဆရခင်ဗျာဟိုအောက်ကနေလေနေနေမိုင်းပုံစံမျိုးပေါ့အဲ့ဒါနဲ့အဲ့ခေါင်းလေးကအမတယောက်ကတော့ထိခိုက်နေတ
ယ်။မိုင်းတောက်ထားတာနဲ့ပတ်သက်လို့ဘယ်အဖွဲ့အစည်းရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့ဘယ်သူမှထုတ်ဖော်တာမရှိသေးပါဘူး။ကားကမိုင်းနှင်းပြီးတဲ့နောက်ကယ်ဆယ်ရေးကားတွေလာရောက်သလိုစစ်ကောင်စီဘက်ကကားတွေလည်းလာရောက်တာတွေ့ရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ မုံမြို့နယ်ပြည်မှာလဲစစ်ကောင်စီတပ်တွေနဲ့ခရယူကရင်မျိုးသားအစည်းအရုံးတိတုကာကွေရဲ့တပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်အဲ့ဒီဒေတာဘက်မှာစစ်ဘေးရှောင်တွေလည်းအများအပြားရှိနေတာပါအဲ့ဒီဒေတာမှာစစ်ရေးရမတည်ငြိမ်မှုတွေရှိနေခြင်းမှာပဲကြောက်ကြီးမျိုးနယ်တွေကခီးတဲ့တင်ကဟာမိုင်းနေမိပြီးပောက်ကွဲခဲ့တာဖြစ်ပါတယ်ရှင်
ဒါကတော့ညောင်လေးပင်ခရိုင်ဝင်းရနာခီးတော်ပို့ဆောင်ရေးရင်လိုင်းကကားတစ်စီးညောင်ကုန်းတရမှာမိုင်းနေမိလို့ခီးတဲ့၃အသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မကွေးတိုင်းတွင်းမှာစစ်ကောင်စီတပ်ဆွဲထားတဲ့နယ်မြေရဲစခန်းနဲ့ပြူစောတိတွေရှိတဲ့ရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ကြတဲ့သတင်းကိုတင်ပြ နေပါတယ်။ရင်းစကြိုရေလက်ကျွန်းဒေသမှာလည်းစစ်ကောင်စီနဲ့မြေရှင်းလင်းမှုတွေအတွင်းမှာဒေသခံပြည်သူတွေဖမ်းဆီးခံထားရတာတွေရှိနေပါတယ်။မကွေးတိုင်းကအခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။မကွေးတိုင်းပေါင်းမြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတက်ဆွဲထားတဲ့ဇီးပြားနယ်မြေရဲစခန်းနဲ့တရော်ကိုင်းကျေးရွာကိုမတ်လ20ရက်မနေ့ဝီလီဝင်းလင်းအချိန်မှာဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါ။အရင်ကလည်းဒီရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ဘူးလို့ဒီတစ်ချိန်ဟာ၃ချိန်မြောက်ဝင်ရောက်တိုက်ခိုက်တာလည်းဖြစ်ပါတယ်။တိုက်ပွဲခြေနေနဲ့ပတ်သက်လို့မြိုင်ပကဖတာဝန်ခံဗိုလ်လက်ရာကအခုလိုပြောပါတယ်
။မနေ့9:40လောက်မှာအဲဒီရဲစခန်းနောက်ကနှစ်ပါလုံးကောပေရောကန်ဒီကြီးဝါချေနောက်ကပြီးသွားတယ်။နည်းနည်းဒီပိုင်းချပေးတယ်။အဲဒီရွာကိုဒီပေါက်ကဝဲကိုလည်းဝိုင်းကူးလိုက်တော့၃နာရီလောက်ကြာတယ်။အဲ့ဒီမှာချောင်းပြင်းမှတော့တန်းနေ
yes scan ထဲမှာတမ89လက်အောက်ခံတရင်တချို့နဲ့ဒေသခံပြူစောတိတွေတက်ဆဲထားတာဖြစ်ပြီးတိုက်ပွဲအတွင်းဒေသခံကာကွယ်တပ်ဖွဲ့ဝင်2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီဘက်ကလည်းသေဆုံးဒဏ်ရာရတာတွေရှိတယ်လို့ပြောပါတယ်လက်ရှိချိန်ပေါက်မြို့နယ်ထဲမှာစစ်တပ်စစ်ကြောင်း3ကြောင်းခန့်ရှိပြီးဒေသခံကာကွယ်တပ်ဖွဲ့ရင်းနဲ့စစ်ရေးတင်းမာနေတယ်လို့တိုက်ပွဲတွေလည်းမကြာခဏဖြစ်နေတာပါမကွေးတိုင်းထဲကရေစကြိုမြို့နယ်ရေလဲကျွန်းဒေသမှာဆိုရင်လဲစစ်ကောင်စီတပ်ကနယ်မြေရှင်းလင်းလုပ်နေပါတယ်။မက်လာလယ်မှာမြောင်မြို့နယ်ထဲမှာနယ်မြေရှင်းလင်းတွေလုပ်ပြီးဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့မက်လာ18ရက်နေ့မှာတော့မြောင်မြို့နယ်ကနေတဆင့်ရေလဲကျွန်းဒေသကိုဝင်ရောက်လာပြီးနယ်မြေရှင်းလင်းလုပ်နေတာပါ။မက်လာ19ရက်မှာရေလဲကျွန်းဒေသကမီးလောင်ကျွန်းကျွာမှာတက်ဆွဲနေပြီးဒေသခံ30ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ရေလဲကျွန်းဒေသခံတို့ကအခုလိုပြောပါတယ
်။မြောင်နယ်ဘက်ကိုမှွေပြီးတော့လက်ရှိကျွန်တော်ရေကျူမြို့နယ်ကရေလဲကျွန်းကိုဝင်လာတာအကြောင်းရောကကျွန်တော်တရားဝင်ကျင်တော်ရှိတယ်။တိုက်ပွဲဖြစ်ပေါ်တာမရှိသေးနဲ့ပေါ့နော်။ရွာလေးကိုပြစ်ခတ်ပြီးဝင်နေ။အဲဒီပြည်သူတွေကိုပေါ့နော်။ဒီလိုပေါ့အခုလက်ရှိကသူတို့ဆန်းတာပြည်သူ30ဝန်းကျင်တော်ရှိနေကြ။အဲဘယ်ရွာကမှန်းတော့အတိအကျလည်းတော့မသိဘူးကြ။အဲနဲ့တရားပေါက်ကတော့30ဝန်းကျင်တော်တော့ပိတ်နေပြီ။ဖမ်းခံထားတာ။ဆန်းတာပြီးတော့မနက်ကကြားတဲ့တရင်ရပေါ့နော်။ရိုက်တာတွေညှက်တာတွေပေါ့ပြည်သူတွေဝင်အဲ့လိုကတော့ပြုတ်တယ်ကတော့
ဒေသခံတွေကိုမီးလောင်ကျွန်းကျေးရွာမှာဖမ်းဆီးထိန်းသိမ်းထားတယ်လို့စစ်ကြောင်းဟာလည်းရွာထဲမှာတက်ဆွဲနေတာနှစ်ရက်ရှိနေပြီလို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံထားရတဲ့ဒေသခံတွေရဲ့အသက်အန္တရာယ်နဲ့ပတ်သက်လို့စိုးရိမ်တာတွေလည်းရှိနေကြပါတယ်လက်ရှိနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်ဟာသခိုင်းတိုင်းတာတိုင်းကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေကျူးလွန်ခဲ့တဲ့ဘလူးစစ်ကြောင်းဖြစ်တယ်လို့ဒေသခံတွေကပြောပြီးဒီစစ်ကြောင်းဟာတပ်မ69 89နဲ့33လက်အောက်ခံတပ်ရင်းတွေကိုထုတ်နှုတ်စုပေါင်းထားတဲ့စစ်ကြောင်းဖြစ်တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကအတည်ပြုပြောပါတယ်ဒီစစ်ကြောင်းဟာသခိုင်းကနေမြင်းမှုမြို့နယ်နဲ့မြောင်မြို့နယ်တို့ကိုနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်ပြီးနောက်ရေစကြိုမြို့နယ်တဲကိုဝင်ရောက်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့မကွေးတိုင်းပေါက်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတက်ဆွဲထားတဲ့ဇီးပြားနယ်မြေရဲစခန်းနဲ့ပြူစောထီးတွေရှိနေတဲ့တရော်ကိုင်းကျေးရွာကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့တဲ့ရင်ကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီတရုတ်ဘက်မှာကိုဗစ်စဖြစ်ကလေးကပိတ်မိနေတဲ့မြန်မာနိုင်ငံသားတွေရဲ့စည်ရင်းကိုယူနန်အစိုးရစပြီးတော့ကောက်ယူနေတဲ့အခြေအနေကိုပြောပြပေးကြပါတယ်COVID-19 ကာယရောဂါစဖြစ်တဲ့2020ကတည်းကတရုတ်နယ်စပ်မြို့တွေမှာပိတ်မိနေတဲ့နေထိုင်ခွင့်တက်တန်းကျော်သွားတဲ့မြန်မာနိုင်ငံသားတွေကိုယူနန်အစိုးရကဒီကနေ့မတ်လ20ရက်နေ့ကနေစပြီးတော့စည်ရင်းကောက်ယူနေပါတယ်။ COVID ကာလမှာတရုတ်နိုင်ငံထဲမှာပိတ်မိနေတဲ့မြန်မာနိုင်ငံသားကသိမ့်ချီပြီးတော့ရှိတယ်လို့စည်ရင်းကောက်ခံယူနေတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီနောက်မှာတော့တရုတ်ကမေလကုန်နောက်ဆုံးထားပြီးမြန်မာနိုင်ငံဘက်ကိုအစိုးရချင်းချိတ်ဆက်ပြီးတော့ပြန်လွှဲပြောင်းပေးမှာဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကာယရောဂါစပစ်တဲ့အချိန်ကစလို့တရုတ်နယ်စပ်မြို့တွေအပါအဝင်ပြည်မကြီးတွေက၃နှစ်လောက်နေရမပြန်မဲ့တရားမဝင်ဖြစ်သွားတဲ့မြန်မာနိုင်ငံသားတွေကိုတရုတ်အစိုးရက နိုင်ငံသဘောတူညီမှုနဲ့နေရက်ကိုပြန်လွှဲပြောင်းပေးဖို့စတင်လှုပ်ဆောင်နေပါတယ်ဒီနေ့တလင်းလာလေးကစပြီးစီးရင်ပေးသွင်းကြဖို့ယူနန်တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ကနဦးအနေနဲ့ဒီကနေ့မနက်ပိုင်းတွင်လူပေါင်း300ကျော်လောက်စီးရင်လာပေးထားကြောင်းကမ်းလှေပရာဟိတအတင်းတာဝန်ကဥစိန်လာအောင်ကဗီအိုကိုပြောပါတယ်ပြီးခဲ့တဲ့3နှစ်တာကာလထဲမှာနေထိုင်ခွင့်တက်တန်းကျော်သွားပြီးတရားမဝင်ဖြစ်သွ ဒီတိုင်းတော့ဦးချင်းပြောင်းစင်းနဲ့ဆင်းမပေးဘဲနဲ့ကြံလို့ကကြံခွင့်လည်းမရှိဘူး။ဒါကြောင့်တော့ပြည်မှာလည်းထောက်ထားမဲ့တွေဖြစ်ပုံကြီး။ကျွန်တော်တို့ဒီဘက်ကလည်းတက်တန်းနေလုံပြီးတော့ထောက်ထားမဲ့တွေဖြစ်ကုန်ပြီပေါ့။အဲ့လို။ရွှေလီ၊ကျဲကောင်း၊ဝမ်တိန်၊မန်စီ၊ကုမင်းမျိုးတွေအပါအဝင်ဝူဟန်လိုပြည်မာကြီးအထိရောက်နေတဲ့မြန်မာနိုင်ငံသားအားလုံးစီးရင်ပေးသွင်းရမှာဖြစ်တယ ဒီအုံမျိုးသားနဲ့အိမ်တော်ကြသူတွေစသဖြင့်အုပ်စုသုံးစုခွဲပြီးယူနန်တာဝန်ရှိသူတွေကစီးရင်ကောက်ယူနေတာပါရပိုင်းတွင်အပြေးကောက်မယ်ဆိုတဲ့ကြေညာချက်တွေရှိကြောင်းရွှေလီမြို့နယ်မန်ချောက်ဆယ်လောက်ဝေးတဲ့မန်စီမြို့ကမြန်မာနိုင်ငံသားတအူးကအခုလိုပြောပါတယ်
မင်းများအောင်သားတဲ့တိုင်းဆိုလို့ကျန်25ရင်းနဲ့အတွင်းလို့ပြောတယ်25ရင်းနဲ့အတီးပေါ့နော်စီးရင်ကြီးလို့ရတယ်ပြောပြမယ်လေဒါဟိုတိရိနေကြတာဒါနေပေါ့လားအမီတို့တော့မရဘူးတို့ကလုံးဝတို့ရှင်နဲ့တတ်တော့ရိုက်ပြီးလောက်ခိုင်းတာဆိုလဲတို့မျိုးမှန်ကိုသိချောက်ချောက်ချေလီလို့အရင်တန်းလို့တန်းပေါင်းလို့ပါလဲကမာဒီလာရဲ့အများကြီးပဲဟုတ်မြန်မာဘက်ကထုတ်ပေးတဲ့နေဇက်ဖြတ်ကျော်စာအုပ်အနီးရဲ့တက
Pare, Covid Safite and a town Sega, Satwa Mesoin, Sao Anita Dan Consone, Nimanangandaga, Tio Nezam Yurima, Tenchi Shini Nainaba. Nitangwin Tatan Joturi Alo, Nimabema, Tatan Pian Dobima, Tio Nangalego, Pianwen Yamelo, Tio Lushiniga, Jojavare. Tabime, Nimabe Chamaro, Lataloma, Neza Piacho, when Sao Anigo, Champine, Mapone, Saturn Zang Kain Sound Tatureda, Uzape Lopini Raja, Tio Pigo, Pian Tolo Mia Mago, Amyazuga, Soye Nijavarakana.
Tagaro, Kobe Picarega, Tioma, pay me needed, Namaning and Dari saying, Tio Soya Kaka needed, then goes on when I drop your big air up to Parishin.
3 men we yabu, Yiji, Digni Kema, Kamajine, Bay Yetidamabe, Yoni Bazi, Klukicha Nila Yone. 3 men we yayu nai ma bi.
ဖီယိုရဲ့မြန်မာပိုင်းရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကိုဗစ်ကာလမှာခဏနားထားတဲ့မြန်မာရိုးရာလက်ဝှေ့ပြိုင်ပွဲတွေပြန်ပြီးကျင်းပနိုင်နေတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်ကိုဗစ်ကရောဂါကာလတစ်လျှောက်မှာခဏနားထားတဲ့မြန်မာရိုးရာလက်ဝှေ့ပြိုင်ပွဲတွေပြန်ပြီးတော့ကျင်းပနေပြီဖြစ်ပါတယ်9ရက်တာကျင်းပတဲ့လက်ဝှေ့ပြိုင်ပ
ကျွန်တော်တို့ကလည်းဒီမှာရိုးရလက်ဝဲပွဲတွေဖြစ်ပါတယ်ဒီမှာရိုးရလက်ဝဲပွဲတွေကိုတော်ရုံမျိုးပါမကျန်နိုင်ငံတော်ကနေရာဒေသတော်များများမှာစကားကြတာဖြစ်ပါတယ်ရိုးရလက်ဝဲပွဲတွေဟာရှင်းမမေးလေလက်ထက်ကလေးကရှိလာတာဖြစ်တဲ့အတွက်အခုဆိုရင်နှစ်ပေါင်း 1,000ကျော်သားပြီဖြစ်တယ်လို့ဆိုပါတယ်အခုနောက်ပိုင်းခေတ်တွေမှာတော့ဒီမှာရိုးရလက်ဝဲပွဲတွေအများစုကို
ဒီပြိုင်ပွဲကိုမြန်မာနိုင်ငံကလက်ဝဲသမားတွေသာမကထိုင်းနိုင်ငံဘက်ကလက်ဝဲသမားတွေလည်းလာရောက်ရှင်းပြထိုးသက်ခဲ့ကြပြီးတော့မြန်မာနိုင်ငံကလိုင်းထက်အောင်ကလက်ရှိချန်ပီယံနဲ့အကျိတ်နဲ့ထိုးပြီးတော့နောက်ဆုံးမှာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အားရပါလက်ဝဲထိုးတယ်လို့အထင်ပါကျွန်တော်နားတော့ပြောတော့ဒီပြိုင်ပွဲမှာအနိုင်ရတဲ့အတွက်သူဟာစုချင်းဝင်ဖြစ်တဲ့မြန်မာချက်
อาจารย์สนนี่อยู่มาลงไปตะมาดูผิดแต่กูไลน์ถ้าเอางาတော့ตูမျိုးอะละเวกะซาตะมาผิดละบုံเนี่ยปะสะပြီးတော့အခုလို့ပြောပါတယ်ကျိုးไว้ပေါ့တက်ငငယ်လေးထိုးတော့နည်းတော့ကြောက်မိတော့ကိုကကဟာမထိုးဆိုတော့အဲ့တော့နောက်ညီမရဲ့ထိုးဆိုတော့ထိုးတာများတော့ဘာမှမဖြစ်တော့ဘူးဝါသနာပူပါတော့ညီမရဲ့ထိုးမြင်ကိုလည်းထိုးခြင်းအဆောင်တက်တက်ထိုးငငယ်ရဆိုတနေ့ကိုကျိုးရင်တရက်တော့တပွဲနှစ်ပွဲအဲ့လိုထိုးတ
ကောင်းလို့ပါအသုံးပြလိုက်ပြီးတော့ကဘာပေါ်ကကိုကံပညာပြိုင်ပွဲတွေထဲမှာမြမလဝိဟာအကျန်းတန်းဆုံးပြိုင်ပွဲတွေထဲကတစ်ခုပါဝင်ဖြစ်တယ်လို့သတ်မှတ်ထားတာဖြစ်ပါတယ်မြမလဝိရဲ့သဘောတဘာဝနဲ့ဘလောက်ထိခက်ခဲသလဲဆိုတဲ့အပေါ်မှာကိုလိုင်းထက်အောင်ပြောတာကတော့
ကိုဘူးတော့ကြာတော့အနာယူဖို့လည်းမလွယ်ဘူးတစ်ဖက်လူကလည်းကောင်းတယ်တစ်ဖက်လူကလည်းကိုလိုပဲတော့ဒီလိုကိုလိုပဲနာယူဖို့သူလည်းကိုအနာလူချင်တယ်ကိုလည်းသူအနာလူချင်တယ်ဆိုတော့လွယ်လွယ်နဲ့တော့မရအောင်ပေါ့ကိုကိုပြီးစူးစမ်းတော့သူသူထက်တော့အားပါပါ
ကိုယ်တိုင်းလည်းဖခင်လူရှိတဲ့လိုင်းထောင်ကတော့သူ့သားကိုရောအရွယ်ရောက်လာတဲ့အခါမှာသူ့လိုပဲလက်ဝေသမားဖြစ်စေခြင်းမသလားဒါမှမဟုတ်ဘလို့ဖြစ်စေခြင်းမလဲဒီပေါ်မှာသူပြောတာကတော့
တားထားလေ
သူကျွန်တော်ဒါကြတော့ထိုးခြင်းမထိုးပါဘူးသူဝါသနာပါမထိုးမောသနာပါမထိုးနိုင်မှာအောင်ပြေဘယ်လိုပဲကျွန်တော်တို့ကြတော့ဝါသနာပါလို့ထိုးတယ်သူ့ပေါ်ပဲမူတည်တော့
လိုင်းထောင်ရဲ့ဖခင်ဖြစ်သူဦးမောင်ငယ်ဟာလည်းအရင်ကမြမလဝေထိုးခဲ့သူတူဖြစ်ပြီးတော့လိုင်းထောင်ကလဝေပညာကိုသူ့ဖခင်စီကလက်ဆင့်ကအမူရခဲ့ရလို့ပြောရမှာဖြစ်ပါတယ
်အမူရတော့ဒါပဲရှိတယ်ဒါပဲသူလည်းပြန်ကြည့်ခါပေါ့သူသက်ကြီးွားမလုံးနိုင်ကသူတို့ပြန်ကစားပေါ့သူတို့ဆရာပြန်ဖြစ်မှာပေါ့ဒီလိုပဲကိုဒီစူးလာတယ်လေ
ဒီပြိုင်ပွဲမှာတော့အမျိုးသားတွေအပြင်အမျိုးသမီးတွေနဲ့လူငယ်တွေအတွက်ပါပြိုင်ပွဲတွေပါဝင်ပြီးတော့အမျိုးသမီးကစားသမားတို့လည်းဝင်ရောက်ထိုးသက်ခဲ့ကြပါတယ်ဒီထဲမှာတဦးကတော့အသက်16နှစ်အရွယ်ဒေါနဘုံမဆိုသူဖြစ်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်ရောင်းရီမျိုးကဖြစ်ပြီးသူ့ရဲ့အဖေကလည်းတိုင်းထောင်လိုပဲရိုးရလောက်ဝေးသမားတယောက်ဖြစ်ပါတယ်ဒီပြိုင်ပွဲမှာတော့သူဟာသူ့ကအရက်ပူရှင်ပြီးတော့လူပေါင်းပူကြီးတဲ့ထိုင်းနိုင်ငံကအမျိုးသမီးရိုးရလောက်ဝေးသမားနဲ့၅ကြီးအပြည့်အကျိတ်နဲ့ထိုးသက်ခဲ့ကြပြီးနောက်ဆုံးမှာတော့တည်ချခဲ့ပါတယ
်ဒီလိုမျိုးဆယ်ဦးပါရင်ကြားရလူလာခဲ့အကုန်ထိုးတာပဲအဲဒီကိုတဲ့နေရာပါလေအကလုံးအကြီးတန်းရွယ်ထိုးရတယ်ကိုအငယ်ကိုတဲ့အကောင်ကြီးတဲ့လူတွေကြီးပဲအားလုံးထိုးဘူးလားဆိုတော့အဲ့ထိုက်ကြီးတဲ့ဝင်မလေးတော်ကိုအကုန်ထိုးတာပဲ
သူနေနဲ့အခုလောလောဆယ်မှာမြန်မာနိုင်ငံပြည်တွင်းမှာရှိတဲ့လက်ဝဲပွဲတွေမှာပဲထိုးနေပေမဲ့အချိန်ချိန်မှာတော့ထိုင်းနိုင်ငံအထိသွားပြီးတော့ရှင်ပြိုင်ထိုးသက်ဖို့အထိရည်မှန်းထားတယ်လို့ပြောပါတယ်
ညမြမပြည်ထဲမှာတော့မထိုးချင်ပါဘူးဒါပေမဲ့အစင်ကတစင်းပြီးတစင်းတိုက်ရတယ်ဆိုတော့မြမပေါ်ပေါက်တဲ့လူတွေနဲ့အကလုံးထိုးပြီးမှတာဆင်မဲ့လူမျိုးစီမှာထိုင်းမှာတထိုးမှာအဲ့လိုမြမပြည်မှာအရင်ဆင်ရတာပေါ့
အဲ့ဝမျိုးမှာ၅ရက်ကြာကျင်းပတဲ့ဒီရိုးရာလက်ဝဲဖွဲ့ကိုတော့မျိုးသားအမျိုးသမီးတွေပါဝင်ဒေသခံလူကြီးလူငယ်အရွယ်ဆုံးထောင်ထဲချီတာရောက်ကြည့်ရှုအားပေးခဲ့ကြပြီးပြည်သက်တွေနဲ့အတော်ကိုစီကားတဲ့ပွဲတော်ပွဲလည်းဖြစ်ခဲ့ပါတယ်ခင်ဗျာ
ကိုဗစ်ကယောဂကာလတခြားခဏနားထားရတဲ့မြမရိုးရလက်ဝဲပြိုင်ပွဲတွေပြန်ပြီးတော့ကျင်းပနေတဲ့အကြောင်းသတင်းကို AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်နေအနေနဲ့ကျမတို့ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးသတင်းတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့တွေ့ဆုံမေးမြန်းခန်းနဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။
မသေးချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA က အန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူကမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးရမှာစစ်ကောင်စီကနေတဆင့်ပေးအပ်တာမျိုးထက်ယုံကြည်စိတ်ချရတဲ့ပြည်တွင်းအကူအညီပေးရေးအဖွဲ့တွေကနေတဆင့်ပေးအပ်နိုင်မဲ့နီးလန်းတွေကိုရှာဖွေတဲ့အကြောင်း Better Burma နဲ့ Insight မြန်မာကူညီရေးအစီအစဉ်စတင်တည်ထောင်သူအဖွဲ့ရဲ့ CEO ဖြစ်တဲ့ Joe Ward McGee က VOA မြန်မာပိုင်းကိုပြောပါရတယ်။အတိဒုက္ခရောက်နေတဲ့သူတွေရဲ့လက်ထဲကိုအမှန်တကယ်ရောက်သွားအောင်နီးလန်းတွေရှာတင်ပါတယ်လို့သူကပြောဆိုသွားပါတယ်။နောက်မြန်မာအရေးကိုလည်းအနောက်နိုင်ငံကပြည်သူတွေရဲ့ထောက်ခံမှုရဖို့အရေးကြီးတဲ့အကြောင်းကိုလည်းပြောပြသွားပါရတယ်။ Joe Ward McGee ကို VOA မြန်မာပိုင်းအစီအစဉ်ကဦးသိန်းထိုင်ဦးက VOA Studio မှာတွေ့ဆုံမေးမြန်းထားတာရှူဇာနာဆင်ပါရှင်
thanks being with us in the studio VOA studio
VOA studio လာပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတော့ကျေးဇူးတင်ပါတယ်ခင်ဗျာ Joe McGee အနေနဲ့ Better Burma နဲ့ Insight မြန်မာဆိုတဲ့အဖွဲ့ကြီးတည်ထောင်ပြီးတော့အစီအစဉ်တွေချမှတ်လုပ်ဆောင်နေတာကျွန်တော်တို့သိရပါတယ်အဖွဲ့ကိုတည်ထောင်နေတဲ့သူတယောက်အနေနဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပြပါခင်ဗျာ
Sure, so the Better Burma nonprofit was formed.
Okay, ba. The Better Burma project ga Myanmar naingan ma sit tet ga ana thain mi de naw pai tadin pat anei ngai ma thu daw ngai da ba. Myanmar naingan twe ne set data ga akunyi loat nei du re ati dukkha yauk nei du re twa lu da chin sa na mu akunyi re pe nai mu yi ywe bi American pi daw su ma akunyi re kaok khan mu ba. Insight Myanmar ma ro atan ne podcast a chang ya re tin pya jet twe ko a yin hne anei ngai cha ga chano ro thau lwin ni da ba.Better Burma project လုပ်တဲ့အခါဒီအစီအစဉ်နဲ့အတူပြန်ပြီးပေါင်းစည်းပါတယ်လူသားချင်းစာနာမှုအကူအညီတွေပေးဖို့အစီအစဉ်တွေအပြင်မီဒီယာကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ပြပေးပါတယ
် Before that I have learned that you live in
အရင်တော့လည်းမြန်မာနိုင်ငံမှာ10နှစ်ကျော်ခင်ဗျားသွားပြီးတော့နေထိုင်ခဲ့တယ်လို့ကျွန်တော်သိရပါတယ်ဘာအတွက်သွားပြီးတော့နေခဲ့တာပါလဲခင်ဗျာစစ်တပ်ကအတော်သိနေတယ်ပြောင်းလဲကခင်ဗျားဘဝပေါ်ဘယ်လိုရိုက်ခတ်ခဲ့တယ်ဆိုတော့ရှင်းပြပေးလို့ရမှာခင်ဗျာ
Yeah, what brought me to Myanmar initially, this is
မြန်မာနိုင်ငံကိုကျွန်တော်သွားခဲ့တာကလွန်ခဲ့တဲ့အနှစ်20 2003ခုနှစ်လောက်ကပါအတိအကျဆိုရင်တော့ပြီးခဲ့တဲ့အနှစ်20လောက်ကပါတရားထိုင်တာကိုအဓိကလေ့လာဖို့ကျွန်တော်သွားခဲ့တာပါဆရာကြီးကိုဝင်းကာရှိမာတရားအားထုတ်တာကိုသင်ယူလေ့လာခဲ့ပါတယ်2008ခုနှစ်မှာကျွန်တော် American Center မှာအလုပ်လုပ်ပါတယ်ဒေသပေးတဲ့သူတယောက်အနေနဲ့ပါအဲ့ဒီမှာနှစ်အနည်းငယ်ကြာပါတယ်တရားထိုင်တဲ့မတူညီတဲ့နှီးစနစ်တွေကိုနှစ်အနည်းငယ်ထပ်ပြီးလေးလာပါတယ်အဆုံးမှာကဘာတဝမ်းကနေမြန်မာနိုင်ငံကိုလာပြီးတရားထိုင်ခြင်းတဲ့သူတွေဘာသာရေးကိုလေးလာခြင်းတဲ့သူတွေအတွက်လမ်းညွှန်စာအုပ်တအုပ်ကျွန်တော်ရေးပါတယ်အင်တာနက်မှာတင်တဲ့အတန်ဖိုင်တွေနဲ့ထုတ်လွှင့်ချက်တွေ Insight မြန်မာအစီအစဉ်ရဲ့ podcast တွေကတော့2019ခုနှစ်မှာကျွန်တော်စခဲ့တာပါစခဲ့တုန်းကတော့ဘာသာရေးအကြောင်းအရာတွေပါဖုံတော်ကြီးတွေသီလရှင်တွေမြန်မာတွေနိုင်ငံသားတွေလူပေါင်းစုံကိုတရားထိုင်တာနဲ့ဗုဒ္ဓဘာသာကသူတို့ဘဝအပေါ်ဘယ်လိုတည်ရောက်မှုတွေရှိတယ်ဆိုတာကိုပြောကြတဲ့အစီအစဉ်တွေပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဘာသာရေးကိစ္စတက်တက်ကိုပဲပြောနေလို့မဖြစ်နိုင်တော့ဘူးဆိုတာကျွန်တော်ခံစားမိပါတယ်ဘုန်းတော်ကြီးကျောင်းတွေမိရှုဖြည့်ဆည်းခံရခြင်းလူတွေအကြီးအကျယ်ဒုက္ခရောက်နေတဲ့အချိန်အင်တာနက်ကနေအတန်ဖိုင်နဲ့တင်ပြတဲ့ podcast တွေကိုကျွန်တော်တို့ပုံစံပြောင်းလိုက်ရပါတယ်နောက်ခံတမိုင်းမတူညီကြတဲ့တိုင်းရင်းသားတွေတခြားဘာသာပေါင်းစုံလူပေါင်းစုံရဲ့တိုင်းပြည်အခြေအနေအဖြစ်အပျက်ပြောပြချက်တွေကိုကဘာတဝမ်းကနားဆင်နေသူတွေကိုတင်ပြပေးခဲ့ပါတယ
် Go back to your projects inside Myanmar Better Burma
Better Burma နဲ့ Inside Myanmar လုပ်နေတဲ့အစီအစဉ်တွေအကြောင်းပြန်သွားကြပါလိမ့် Inside Myanmar မှာ podcast အတန်ဖိုင်နေတဲ့တင်ပြတဲ့အကြောင်းအရာတွေမှာဘလောက်များများလူတွေနားထောင်ပါသလဲသူတို့ဘက်ကတုံ့ပြန်မှုအခြေအနေရောဘယ်လိုရှိပါလဲခင်ဗျ
Sure so Better Burma nonprofit we
Better Burma Prahita အဖွဲ့အနေနဲ့အတိဒုက္ခရောက်နေတဲ့မြန်မာနိုင်ငံအတွင်းနေရာအနှံ့ကလူတွေအိန္ဒိယထိုင်းစတဲ့နေဆက်ဒေသကလူတွေကိုအကူအညီပေးရေးအစီအစဉ်တရားကျော်နဲ့ရေးတန့်အစားအသောက်ဆေးဝါးလိုအကူအညီတွေကျွန်တော်တို့ပေးခဲ့ပါတယ်ဒါကလူသားချင်းစာနာမှုအကူအညီပေးတဲ့ဘက်ကပါ Insight မြန်မာကအတန်ဖိုင်နဲ့တင်ပြတဲ့အစီအစဉ်တွေကတော့အင်္ဂလိပ်ဘာသာနဲ့အဓိကတွေးဆမေးမြန်းတာပါမြန်မာဘာသာနဲ့မေးမြန်းထားတဲ့အတန်ဖိုင်တချို့လည်းကျွန်တော်တို့တင်ပါတယ်အင်္ဂလိပ်ဘာသာနဲ့မေးမြန်းချက်တွေမှာတော့ကျွန်တော်တို့ကအမေရိကန်တွေအနောက်နိုင်ငံကလူတွေမြန်မာနိုင်ငံတွင်ဘာတွေဖြစ်ပျက်နေတယ်ဆိုတာကိုသိစေချင်တာပါအကြောင်းအရာပေါင်းစုံလူအမျိုးမျိုးရဲ့ပြောပြချက်တွေကိုတင်ပြပေးပါတယ်လက်ရှိနိုင်ငံရေးအခြေအနေအကြက်တဲ့ပြဿနာတွေအကြောင်းကိုပဲပြောရမယ်ဆိုတာမျိုးဘောင်ခတ်မထားပါဘူးဟိဟောက်တခြင်းတွေကြပြဗုဒ္ဓဘာသာနဲ့တရားထိုင်တာလိင်စိတ်ခံယူချက်ကွဲပြားသူ LGBT တွေလိုလူတွေရဲ့အတန်းအမျိုးသမီးအခွင့်အရေးစသဖြင့်အကြောင်းအရာပေါင်းစုံလူပေါင်းစုံရဲ့ပြောပြချက်တွေကိုဒီအကြောင်းအရာတွေအတွင်းစိတ်ဝင်စားတဲ့အနောက်နိုင်ငံကပရိသတ်တွေကြားသိနိုင်ဖို့ပါ
Any numbers
တဲ့ဒီရေးတွေကိုဘလောက်ရနေပါပြီလဲ podcast တွေကိုဘလောက်ထိနားထောင်နေပြီလို့ပြောနိုင်ပါမလဲခင်ဗျာ
so we have an audience of unique listeners
ကျွန်တော်တို့တင်ပြတဲ့အကြောင်းအရာတွေကိုနားထောင်နေသူ 62,000 လောက်ရှိပါတယ်အမေရိကကတော့နံပါတ်1ပါ30ရာခိုင်နှုန်းကအမေရိကန်ပြည်ထောင်စုကပြည်သက်ပါပြီးရင်စင်ကာပူကပါမြန်မာနိုင်ငံသားပြည်သက်တွေအများကြီးရှိနေပါတယ်မြန်မာနိုင်ငံတဲကတော့တတိယအများဆုံးပ
ါ the stories
podcast နဲ့တင်ပြတဲ့အကြောင်းအရာဒီမှာခုနခင်ဗျားပြောသလိုအကြောင်းအရာပေါင်းစုံပါဝင်ပါတယ်ဒီနေရာမှာဆက်သွယ်မေးမြန်းတဲ့သူတွေကိုဘလို့ရှာဖွေပါလဲခင်ဗျာဘလို့အကြောင်းအရာတွေကိုပြောကြပါသလဲဥပမာနဲ့နည်းနည်းရှင်းပြပေးပါခင်ဗျာ
Sure so narrative is really important and in addition
ဇလန်းအကြောင်းအရာပြန်ပြောပြချက်တွေကသိက္ခာအရေးကြီးတယ်လို့မြင်ပါတယ်အထက်လက်သတင်းအဖြစ်ပြက်တွေအပြင်လူတွေရဲ့ကိုယ်ရေးကိုယ်တာဇလန်းတွေကတခြားနေရာတစ်ခုကအဖြစ်ပြက်တွေကိုနားလည်ဖို့မှာသိက္ခာအရေးကြီးတယ်လို့မြင်ပါတယ်ကျွန်တော်တို့ podcast တွေကသတင်းနဲ့အဖြစ်ပြက်တွေကိုတင်ပြတာမဟုတ်ပါဘူးအချိန်ပိုပေးပြီးလူတွေရဲ့ဇာတ်ကြောင်းပြန်ပြောပြတာတွေကိုဆွေးနွေးတဲ့ပုံစံနဲ့သူတို့အမြင်သုံးသပ်ချက်အတွေ့အကြုံတွေကိုနားလည်နိုင်ဖို့အချိန်ပေးလေးလာတာပ
ါဒါဆိုရင်တင်ပြချက်တွေအင်္ဂလိပ်ဘာသာနဲ့
strictly in English we have 3 other
Insight Myanmar မှာအတန်နဲ့တင်ပြတဲ့အကြောင်းအရာတွေကအင်္ဂလိပ်လိုပဲတင်ပြဖို့တိတိကျကျတတ်မှတ်ထားပါတယ်တခြားမြန်မာဘာသာနဲ့တင်ပြတဲ့အစီအစဉ်3ခုရှိပါတယ် Insight Myanmar မှာကတော့အင်္ဂလိပ်ဘာသာနဲ့ပဲတင်ပါတယ
် If compare with the mainstream media
အဓိကသတင်းထုတ်လွှင့်တဲ့မီဒီယာတွေနဲ့နိုင်ရှင်ရင်စီကံတတ်မှတ်ချက်တွေဘယ်လိုချမှတ်ထားပါသလဲလူတွေကိုလွတ်လွတ်လပ်လပ်ပဲပြောခွင့်ပေးတာမျိုးလား podcast တွေနဲ့ပတ်သက်လို့ဘယ်လိုစီကံတတ်မှတ်ချက်တွေရှိပါလဲခင်ဗျာ
for the podcast
we do encourage our guests
ကျွန်တော်တို့ဖိတ်ကြားတဲ့အကြောင်းအရာပြောမဲ့သူတွေကိုလွတ်လွတ်လပ်လပ်ပဲပြောကျင်သလောက်ပြောဖို့အားပေးပါတယ်နှစ်နာရီလောက်ကြာတဲ့ interview တွေမှာလူတွေကိုတယောက်နဲ့တယောက်နီးနီးကပ်ကပ်သိနိုင်ဖို့စိတ်သက်သာတက်တာနဲ့ပြောနိုင်အောင်စပြီးလမ်းဖွင့်ပေးဖို့လိုပါတယ်လူတယောက်အကြောင်းကိုသိဖို့10မိနစ်15မိနစ်လောက်နဲ့မရပါဘူးသူတို့အကြောင်းတွေကိုနည်းနည်းဆိုင်ဆိုင်သိနိုင်ဖို့ဇလန်းကိုအသေးစိတ်ပြောလာနိုင်ဖို့လေ့လာဖို့အချိန်ပိုပေးထားပါတယ်အတက်နိုင်ဆုံးပွင့်ပွင့်လင်းလင်းပြောဖို့လဲကျွန်တော်တို့ကအားပေးပါတယ်လုံခြုံရေးအရဂရုစိုက်ရတာတွေတော့ရှိတာပေါ့တခြားသူတွေအန္တရာယ်ရှိနိုင်မယ့်ကိစ္စမျိုးတွေမပြောပါဘူးသူတို့လုံခြုံရေးကိုအဓိကထားပါတယ်သူတို့ဘက်ကယုံယုံကြည်ကြည်စိတ်ချလက်ချလိုလိုလားလားနဲ့ပြောဆိုခြင်းနဲ့အကြောင်းအရာတွေကိုပြောလာနိုင်တဲ့အနေအထားတစ်ခုကိုဖန်တီးပေးရတာကိုကျွန်တော်ဂုဏ်ယူပါတယ
် podcast are conducted mainly in english
podcast အသံဖိုင်နေနဲ့တင်ပြနေတဲ့အကြောင်းအရာတွေမှာအင်္ဂလိပ်ဘာသာနဲ့ပဲအဓိကတင်ပြတာဆိုတော့မြန်မာပြည်တွင်းကနေအကြောင်းအရာကိုအင်္ဂလိပ်လိုပြောမဲ့သူတွေကိုတော့ရှားခဲ့မယ်ထင်ပါတယ်ခက်ပါသလားခင်ဗျာ
in terms of the english language we yes having
english လို့ interview တင်ပြတာဆိုတော့ဟုတ်ပါတယ်မြန်မာနိုင်ငံအတွင်းကလူတွေကို english လို့ပြောခိုင်းဖို့ဆိုတာအကန့်အသတ်ရှိတာလည်းမှန်ပါတယ်ဒါကြောင့်မြန်မာဘာသာနဲ့ပြောကျင်တဲ့သူတွေကိုလည်းကြိုးစို့နိုင်အောင်မြန်မာလို podcast တချို့တင်ထားပါတယ်ဒါပေမဲ့မြန်မာနိုင်ငံအတွင်းကနေ english လို့ပြောနိုင်မဲ့သူရှားရတာလည်းတကယ်တမ်းကျတော့မရှားပါဘူး english လို့ပြောတဲ့ဒီမှာမွေးတဲ့သူတွေအတွက်ကပိုလွယ်တာပေါ့ဒါပေမဲ့မြန်မာပြည်ကနေအင်္ဂလိပ်ဘာသာနဲ့ပြောနိုင်တဲ့လူတွေပိုများလာပါတယ်။တယောက်နဲ့တယောက်ဆက်သွယ်အကြောင်းကြားပြီးပြောဆိုနိုင်တဲ့သူတွေကိုကျွန်တော်တို့ရှာဖွေလို့ရပါတယ
်။ Okay, this is about the insight Myanmar.
ဒါကတော့ insight Myanmar မှာ podcast နဲ့တင်ပြနေတဲ့အကြောင်းအရာတွေအကြောင်းမှလူသားချင်းစာနာမှုကူညီပေးနေတဲ့ Better Burma Project နဲ့ပတ်သက်လို့ရောဒီနေဆက်ကကူညီလိုအပ်နေသူတွေကိုပေးနေတဲ့ဒုက္ခသည်တွေကိုပေးနေတယ်ဆိုတော့အခုညီပေးနိုင်တော့မဲလားပေးနေတဲ့လုပ်ငန်းတွေအစီအပြေချောမွေ့သွားရလားခင်ဗျာ
We still continue with that and many of our donors
ကျွန်တော်တို့အခုညီတွေဆက်ပေးနေတော့ပါကျွန်တော်တို့အတွက်အလူရှင်တော်တော်များများကအမေရိကန်ပြည်ထောင်စုကကျွန်တော်တို့တင်ထားတဲ့ podcast တွေကိုနားထောင်နေသူတွေပါလူမှုကွန်ရက်ကတဆင့်ဖြစ်ဖြစ်လှူနေတဲ့သူတွေပါ ကမ္ဘာတဝန်းကတရားထိုင်တဲ့သူတွေအရင်ကအစီအစဉ်တွေကိုနားထောင်နေသူတွေအခုလည်းနားထောင်နေသူကအများအပြားပါဝင်ကူညီလှူဒန်းကြပါတယ်။နေဆက်ဒုက္ခတဲ့စခန်းတွေ IDB စခန်းတွေအတိဒုက္ခရောက်နေသူတွေကိုကျွန်တော်တို့ကစေဝါအစားအသောက်အကူအညီတွေပေးနေပါတယ်။အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုရောအချိန်အခါလိုက်လိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းပေးပါတယ်။ပြည်တွင်းကလက်တွဲပတ်အကူအညီပေးရေးအဖွဲ့တွေနဲ့အရေးပေါ်ဘာတွေလိုအပ်တယ်လဲဆိုတာကျွန်တော်တို့အမြဲတမ်းစုံစမ်းပြီးပို့နိုင်အောင်ကြိုးစားပါတယ
်။ So mostly the donors are the listeners.
ဒီတော့လှူပေးတဲ့သူအများစုက podcast ကအစီအစဉ်တွေကိုနားထောင်နေသူတွေပေါ့။ American ဆိုရဓမ္မမို့တခြားနိုင်ငံတကာ NGO ဖွဲ့စည်းတွေစီကရောအကူအညီရတာမျိုးတွေရှိပါလား
ခင်ဗျ။ As of yet we've not received.
American ဆိုရစီကတော့အထောက်ပံ့မရသေးပါဘူး။တရားဝင်အထောက်ပံ့ပေးတာမရှိပါဘူး။ကံကောင်းတာကတော့ကျွန်တော်တို့ကို Buddhist Global Relief အဖွဲ့ကအကူအညီနည်းနည်းရပါတယ်။ဆရာတော်ဘိက္ခု Body နဲ့ဆက်နွယ်တဲ့အဖွဲ့ပါ။အင်မတန်ကြီးညိုဖို့ကောင်းတဲ့ American ဆရာတော်ပါ။သူကိုယ်တိုင်လည်း podcast ကနေဟောပြောတာတွေလုပ်ပါတယ်။မြန်မာနိုင်ငံထဲမှာကျွန်တော်တို့လောက်ကိုင်းအကူအညီပေးနေတာတွေကြားသိလို့3လတစ်ချိန်အလှူငွေပုံမှန်ထည့်ဝင်တာပါ။အစာပိုင်းမှာတော့စားဝတ်နေရေးခက်ခဲသူတွေကိုအစားအသောက်တွေပေးလှူတဲ့အဆင့်ပါ။နောက်ပိုင်းပညာရေးအတွက်အကူအညီတွေပေးနိုင်အောင်လည်းကြိုးစားနေပါတယ
်။ What is your recommendation especially about the humanitarian work because in Burma is
မြန်မာနိုင်ငံအကြောင်းအကျောင်းရာတော်တော်များများကိုသိတဲ့သူတယောက်အနေနဲ့အခုမြန်မာနိုင်ငံရေဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအချက်တဲမှာအကူအညီတွေပို့ရအောင်နိုင်ငံတကာအတိုင်းအဝိုင်းရဲ့အထောက်အပံ့တွေပို့ရအောင်အများအားဖြင့်စိုက်လောင်ဘာတွေလိုအပ်မယ်
Well, it's an unfolding humanitarian disaster. I mean, there's urgent help that's needed at every
မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီလိုအပ်နေတာကဖုံးကွယ်လို့မရတဲ့အခြေအနေအရေးပေါ်အကူအညီကနေရာတိုင်းကလူတိုင်းလိုအပ်နေတာပါ။တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။ဒီအကူအညီတွေလိုအပ်နေတဲ့သူတွေလက်ထဲမရောက်တာတိတ်ကိုတုံ့လှုပ်အံ့အားသင့်ဖို့ကောင်းပါတယ်။ကျွန်တော်တို့ကအဖွဲ့အစည်းတေးသေးလေးပါဒီအဖွဲ့အစည်းကပြည်တွင်းကစိတ်ချယုံကြည်ရတဲ့အကူအညီပေးအဖွဲ့တွေနဲ့လက်တွဲဆောင်ရွက်နေပါတယ်ကျွန်တော်တို့အပေါ်ယုံကြည်ပြီးထောက်ပံ့နေတဲ့အလှရှင်တွေနဲ့လက်တွဲနေပါတယ်တခြားအဖွဲ့အစည်းတွေလည်းသူတို့နီးသူတို့ဟန်နဲ့ဒီလိုအကူအညီလိုအပ်နေတဲ့သူတွေကိုစိတ်ချယုံကြည်ရတဲ့သူတွေစီကတဆင့်ပေးအပ်နေတာပါအများကြီးလည်းလိုအပ်ပါတယ်အခြေအနေကပုံမှန်မဟုတ်တဲ့အနေအထားမှာနိုင်ငံကအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပုံမှန်စစ်အုပ်စုစစ်ကောင်စီကတဆင့်မပေးဖို့မယူဖို့လိုပါတယ်အကူအညီပေးနိုင်မဲ့လမ်းကြောင်းတွေကိုကိုယ့်ဘာသာကိုစဉ်းစားဖို့လိုလာပါတယ်လိုအပ်တဲ့လူတွေလက်ထဲရောက်ဖို့ဆိုတာတကယ်တမ်းဒုက္ခသည်တွေကြားပေးနေတဲ့အဖွဲ့တွေပြည်တွင်းကအဖွဲ့အစည်းတွေနဲ့အစဉ်လာရှိခဲ့တဲ့အဖွဲ့အစည်းတွေကတဆင့်ပေးနိုင်မှရောက်မယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ
်ကျေးဇူးတင်ပါတယ်ကျွန်တော်မက်ခီခင်ဗျာအခုလိုတွေ့ဆုံခွင့်ရတာ
ကူညီရေးအစီအစဉ်လေးစတင်တည်ထောင်သူဂျိုအန်မက်ကီကို VOA မြန်မာပိုင်းကဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတော့အီကွေဒေါနိုင်ငံမှာတရုတ်ကနေတိစောက်တဲ့အငင်းပွားဝယ်ကိုကာကိုဒိုစင်ကလေးယားစီမံကိန်းဖြစ်တဲ့နိုင်ငံရဲ့အကြီးဆုံးလျှက်စစ်ရေအားလျှက်စစ်တရားပေးဆက်ရုံဟာဗတ်ပေါင်းစုံပြသနာတွေနဲ့ရင်ဆိုင်နေရပါတယ်။အီကွေဒေါနိုင်ငံကီတိုကနေပြီးတော့ Nestor Aguilera ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြပေးထားပါဗျ။အ
ေဂါဆူနီကရောင်းနေတဲ့ရေကဲမုန်ဆိုင်ကတက်တန်း80ရှိပါပြီ။1990ပြည်လွန်နှစ်များအတွင်းလျှက်စစ်ကိုခွဲထွက်တဲ့ရခဲ့တာမျိုးအပါအဝင်ကီတိုမှာရှိတဲ့အဲ့ဒီရေကဲမုန်ဆိုင်ဟာရှည်လျားတဲ့တမိုင်းကြောင်းရှိပါတယ်။
Nuestros congeladores necesitan tener la
ရေကဲမုန်ရောင်းမှုအတွက်ရေကဲတက်တာတွေမှာအပူချိန်မှန်မှန်ပေးဖို့လိုပါတယ်။ဒါပေမဲ့2နာရီ3နာရီ4နာရီလောက်မီးပြတ်မယ်လို့ပြောရတဲ့အခါမှာတော့ကျွန်တော်တို့အတွက်အန်အောတုံလို့ရပြီးစိုးရင်ရပါတယ်
။နိုင်ငံတွင်လျှက်စစ်မီးပြဿနာအတွက်ဖြေရှင်းချက်ကတော့တရုတ်နိုင်ငံပိုင်ဆောက်လုပ်ရေးလုပ်ငန်း Sinohydro ရဲ့အကူအညီနဲ့ရဲလျက်စစ်ဆက်ယုံတိစောက်တာဖြစ်ပါတယ်။ Coca-Cola Sinclair ဆက်ယုံဟာဆိုရင်နိုင်ငံတော်ကိုလျက်စစ်ဖြန့်ဝေတဲ့စနစ်နဲ့ပါပါတယ်။2016ခုနှစ်ကီတိုကဆက်ယုံဖွံ့ဖွဲကိုတော့တရုတ်သမ္မတရှီချင်းပင်နဲ့အတူအဲ့ဒီအချိန်ကအီကွေဒေါသမ္မတ Rafael Correa လည်းတက်ရောက်ခဲ့ပါတယ
်။ Inauguramos la obra más grande
ဒီနိုင်ငံမှာအကြီးဆုံးအခြေခံဆောက်အုံကြီးဖြစ်တဲ့ရေအားလျှက်စစ်စက်ရုံကိုကာကိုတိုစင်ကလေးယားကိုဖွင့်လှစ်ခဲ့ပြီးပါပြီ မဂဝတ်1500ထုတ်တဲ့ဒီစက်ရုံတစ်ခုတည်းနဲ့အီကွေဒေါ်ကအိမ်အားလုံးကိုလက်ဆင့်ပြီးပေးနေပါတယ
်။ဒေါ်လာတန်1000ကျပ်တင်တဲ့ဒီစီမံကိန်းအတွက်တရုတ်ရဲ့ပို့ကုန်သင်းကုန်ဘက်ကဒေါ်လာတန်1900ချင်းကိုပေးပါတယ်။တရုတ်သမ္မတရှီကျင်းပင်က
ဒုံဖန်ရဲ့နောက်ဖန်ကြီးက
နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုပုံမှန်တိုးပွားစေရေးအတွက်ပွင့်လင်းမှုနဲ့ပါဝင်ဆောင်ရွက်မှုလက်တွေ့အလုပ်ဖြစ်ရေးဝါဒပြုလွှဲပြင်လွှဲရှိမှုနဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေရေးနှစ်ဖက်အကျိုးစည်းပွားတန်းတူညီမျှမှုတို့လိုပူးပေါင်းဆောင်ရွက်မှုတွေကိုရှေ့ရှုပြီးအီကွေဒေါ်နဲ့တရုတ်ကဆောင်ရွက်လိုပါတယ
်။စီမံကိန်း PCP နောက်မှာဆက်ယုံနဲ့ပတ်သက်ပြီးအငင်းပွားစရာတွေအများအပြားရှိပါတယ်။ကြည်ချက်ရေးကော်မရှင်ကိုဦးဆောင်တဲ့လွှတ်တော်အမဖာနန်ဒိုဗီလာဗီစင်စီယိုကလည်းဝေဖန်ပါတယ
်
တရုတ်ကငွေချေးပြီးသူတို့လိုလားတဲ့ကုမ္ပဏီတစ်ခုကိုငါခိုင်းပါတယ်တရုတ်ကုမ္ပဏီနဲ့ကုန်ကြစရိတ်အပိုင်းမှာနိုင်ငံအနေနဲ့စိတ်ကြိုက်မရွေးချယ်နိုင်ခဲ့ပါဘူးဒါကတိတ်ပြီးဆိုးတဲ့ညှိနှိုင်းမှုအချုပ်အခြာအာဏာနဲ့ဆုံးဖြတ်ခွင့်ဆုံးရှုံးမှုဖြစ်ပါတယ်
သုံးဆွဲခဲ့တဲ့ပစ္စည်းတွေရဲ့အရေးအသွေးနောက်ရရလျက်စစ်ထုတ်တဲ့တာပိုင်ကြီးတွေထံကိုရေလွတ်တဲ့စနစ်မှာထောင်ချီတဲ့အကွဲချောင်းတွေပေါ်လာတာတွေကိုလည်းဘီလာဘီစင်ချီယိုကမေးခွန်းထုတ်ပါတယ
်။ Descubrimos
2022ခုနှစ်ဇူလိုင်လမှာတွေ့တာဖြစ်ပြီးနောက်ဆုံးရထားတဲ့စည်ရင်းတွေအရအကွဲချောင်း 18,469 ခုရှိပါတယ်
စမုအင်ဂျင်နီယာရိုဘာတိုဘာဟိုလာကစီမံကိန်းတည်ဆောက်မှုအတွက်အကြံပေးအဖြစ်လှုပ်လှုပ်ခဲ့တာဖြစ်ပြီးဒါပေးဆက်ယုံတည်ဆောက်မှုကိုကန့်ကွက်ခဲ့သူပါရေပေးဝေရေးစနစ်မှာအကွဲရာတွေကြောင့်အန္တရာယ်ရှိနိုင်တာကိုလည်းသူကသတိပေးပါတယ
် La cantidad de fisuras
အကွဲရာတွေကိုထိလန့်နေရတာနှစ်ချီရှိနေပါပြီအစိပိုင်းတစ်ခုမှာအကွဲရာတစ်ခုရှိတာဟာစမုအင်ဂျင်နီယာတယောက်အတွက်ထိလန့်စရာဖြစ်ပါတယ
်တည်ဆောက်မှုဆိုင်ရာပြဿနာတွေအတွေ့အီကွေဒေါ်အာဏာပိုင်တွေကိုရောတရုတ်ဆောက်လုပ်ရေးကုမ္ပဏီကိုပါဘာဟုလာကအပြစ်ဖို့ပါတယ
်ကိုမိုဆူဒါဒန်န
ီကွေဒေါ်ပြည်သူတို့အနေနဲ့လင်ညာခံရတယ်လို့ခံစားရပါတယ်သူတို့ဒီထက်ကောင်းအောင်လုပ်သင့်ပါတယ်
ဆက်ယုံရဲ့ပြဿနာတွေနဲ့ပတ်သက်ပြီးမီဒီယာတွေရဲ့ဖော်ပြချက်ကိုတရုတ်ကတုံ့ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာလွတ်လပ်တဲ့စုံစမ်းရေးအေဂျင်စီနဲ့ဆက်စစ်ခဲ့ပြီးဖြစ်ပြီးဒီကိစ္စဟာဆိုရင်ဆက်ယုံလဲပတ်မှုကိုမထိခိုက်နိုင်ကြောင်းဘေးကင်းမှုရှိကြောင်းတပ်တန်း50တပ်မှတ်ထားတဲ့အတိုင်းဆက်ယုံဟာဘေးကင်းလုံခြုံမှုရှိကြောင်းကောက်ချက်ချခဲ့တယ်လို့တရုတ်တန်ယုံတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတရုတ်နိုင်ငံပိုင် Global Times ကဖော်ပြပါတယ်ဆက်ယုံအတွင်းမှာတိဆောက်မှုဆိုင်ရာပြဿနာတွေအပြင်ကိုကာကိုရိုစီမံကိန်းကြောင့်ပြင်ပမှာလည်းတဘာဝပတ်ဝန်းကျင်ဆိုင်ရာချင်းချောက်မှုတွေနဲ့ကြုံရပါတယ်။2020ပြည့်နှစ်အတွင်းရေတိုက်စားမှုကြောင့်အရမချင်းပေါက်ကြီးဖြစ်သွားခဲ့တယ်လို့ရေနံပိုက်လိုင်းတွေပေါက်ဒေသတွင်းမှာရေနံတွေစိတ်ထွက်ခဲ့ပါတယ်။ဆန်လူးဝစ်မြို့တစ်စိတ်တစ်ပိုင်းရေတိုက်စားသွားတယ်လို့အဝေးပြေးလက်မကြီးတစ်ပိုင်းလည်းပျက်စီးပါတယ်။ဤရိုဒီတာအန်တီကအဲ့ဒီဒေသမှာနေထိုင်နေတာ15နှစ်တာရှိခဲ့ပါပြီ
။ကဲကွန်ဒိုယွဲပဲ
မိုးရွာတဲ့အခါတောင်ပေါ်ကရေကြတံကိုမကြခဏကြားပါတယ်။ဒီမှာနေကြရတဲ့ကျမတို့အတွက်တော့ကြောက်လန့်စရာပါ
။ဘူမိဗေဒပညာရှင်ကာရိုလီနာဘာနဲလ်ကတော့ဆူရလာတဲ့ရေတိုက်စားမှုကိုဒါအပိစေယုံရဲ့နှုံးမြေစီမံခန့်ခွဲမှုနဲ့ဆက်ဆက်ပြောဆိုပါတယ
်။ဆူနာဆိုနာကေစတာကာဒါဗေး
ပုံမှန်နှုံးမြေပို့ချမှုတွေရှိနေတဲ့အတွက်စခန်းမှာရေကြီးလာမှာဖြစ်ပြီးဒီနှုံးမြေတွေကိုဖယ်ရှားရှင်းလင်းဖို့တစ်ချိန်လုံးတူးဖော်နေရမှာဖြစ်ပါတယ်။ဒါကြောင့်ဒီဒေသမှာပြဿနာတွေပိုးပြီးတွေ့လာရပါတယ
်။ဒီဆောက်ရေးမတိုင်ခင်မှာဘူမိဗေဒဆိုင်ရာလေ့လာမှုမရှိခဲ့ဘူးလို့အင်ဂျင်နီယာဟိုဟဲဆဗီလာကပြောပါတယ်။ရေကာတာအထက်ပိုင်းမှာနှုံးမြေပို့ချမှုများလာတာကြောင့်ရေမြင့်နေပြင်မြင့်တက်လာပြီးစိတ်ယုံလဲပတ်မှုကိုထိခိုက်စေနိုင်တဲ့ပိတ်ဆို့မှုတွေဖြစ်နိုင်တယ်လို့လည်းသူကပြောပါတယ
် Simplemente
လုံလောက်အောင်ဆောင်ရွက်ခဲ့တယ်လို့ယူဆခဲ့ပေမဲ့မလုံလောက်ပါဘူ
းဒေတာရင်းမြို့တွေမှာနေထိုင်ကြသူတွေကလည်းသူတို့ရဲ့စီးပွားရေးမျှော်လင့်ချက်တွေမပြည့်မီတဲ့အပေါ်မကြည်မနက်ဖြစ်ကြပါတယ
် El proyecto eléctrico
ရဲ့လက်ဆက်စီမံကိန်းကြောင့်ခီးသွွားလုပ်ငန်းကောင်းလာမယ်ဆက်ယုံကိုကြည့်ဖို့လူများများလာဖို့ဆွဲဆောင်နိုင်မယ်လို့ဆိုပေမဲ့ဖြစ်မလာပါဘူး
ဒေတာရင်းမှာဝင်ငွေပိုကောင်းလာရမယ်အစားဆက်ယုံပြင်ဆင်စရိတ်ကပိုပြီးတော့ကုန်ကျစေမှာဖြစ်တယ်လို့ရေတိုက်စားမှုကိုလည်းဖြည့်ရှင်းချရမှာပါအီကွေဒေါ်နိုင်ငံတွင်လျှက်စင်ပြီးဆက်လက်ရရှိပြီးရေခဲတစ်တာတွေပုံမှန်ဆက်လက်ပတ်နိုင်ဖို့အတွက်လျှက်စစ်ဓာတ်ပေးဆက်ယုံကိုထိခိုက်လာစေနိုင်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာချင်းချောက်မှုတွေရောပါတက်တာစေရေးအီကွေဒေါ်နဲ့အမေရိကန်ပြည်ထောင်စုတို့ပူးပေါင်းဆောင်ရွက်နေကြပါတယ်ရှင်
မတန်ကီထိုက်စီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အော်စကာဆုပေးပွဲတက်တန်းတရာနီးပါးကြာမှအာရှအနုပညာရှင်တွေကိုကဏ္ဍဆောင်မှာပထမဦးဆုံးအကြိမ်ဆုပေးဂုဏ်ပြုခဲ့ပါရယ်ဟောလိဝုဒ်ရုပ်ရှင်ကားတွေမှာအာရှအနုပညာရှင်တွေပါဝင်နေတာနှစ်ပေါင်းများစွာကြာတော့မှအခုလိုမျိုးအတိမတ်ပြုတဲ့ဆုကိုပေးတာနောက်တောင်ကြာနေပါပြီလားလော့စ်အိန်ဂျလိစ်မြို့မှာနေထိုင်တဲ့အကယ်ဒမီသရုပ်ဆောင်မေဝင်းမောင်ကိုမဆုမျက်မုံကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားပါရယ်
65ကြိမ်မြောက်အကယ်ဒမီဆုပေးပွဲဟာအာရှတိုက်တာအနုပညာရှင်တွေကိုတော်တော်လေးအတိမတ်ပြုဆုပေးခဲ့တဲ့ပွဲလို့ပြောလို့ရပါတယ်အကောင်းဆုံးဇာဝင်တခြင်းစုကနေပြီးတော့မှအကောင်းဆုံးမှတ်တမ်းရုပ်ရှင်တို့စုအကောင်းဆုံးဇာတ်ပုံမင်းသားစုအကောင်းဆုံးမင်းသမီးတယောက်ဆောင်စုအားလုံးကအာရှအမှုပညာရှင်တွေကရရှိခဲ့ကြတာပါအကောင်းဆုံးမင်းသမီးတယောက်ဆောင်စုကိုရခဲ့တဲ့မလေးရှားကမစ်ရှဲယိုဆိုရင်ဒီအော်စကာဆုပေးပွဲတမိုင်းမှာအကောင်းဆုံးခေါင်းဆောင်မင်းသမီးစုကိုရရှိတဲ့အာရှမင်းသမီးတယောက်အနေနဲ့တမိုင်းတွင်ခဲ့ပါတယ်ကမ္ဘာရုပ်ရှင်လောကမှာအထင်ကြီးဖြစ်တဲ့အော်စကာဆုပေးပွဲဇာတ်ခုံပေါ်မှာဒီနှစ်အာရှအမှုပညာရှင်တွေအောင်ပွဲခံနိုင်ခဲ့ရတဲ့ပတ်သက်လို့လော့စ်အန်ဂျလိစ်မြို့မှာနေတဲ့အကယ်ဒမီသရုပ်ဆောင်မေဝင်းမောင်ကအာရှတိုက်သားတွေအတွက်အင်မတန်အားတက်စရာဖြစ်တယ်လို့အခုလိုပြောပါတယ်
။ဝန်တာပါတယ်။ဟိုကြည်လဲကြည်နပ်ပါတယ်။ဒီနှစ်ပေါင်း100နီးပါးလောက်အတွင်းမှာပေါ့နော်။ဒီအာရှတိုက်သူတိုက်သားအာရှတိုက်သူအနေနဲ့ပဲအရင်ပြောမယ်ပေါ့နော်။ဒီသရုပ်ဆောင်မင်းသမီးကောင်းဆုံးတရုတ်ဆောင်မင်းသမီးဆိုတော့ဒီ nomination ပေါ့စကားတင်ဆုကိုကရခဲ့တာခု Michelle Yeoh နဲ့မှာနှစ်ကြိမ်ပဲရှိပါသေးတယ်အဲ့တော့နှစ်ကြိမ်မှာအခု Michelle Yeoh ကတော့အောင်မြင်စွာနဲ့လက်ခံရရှိလိုက်တာပေါ့နော်ဆိုတော့ဝင်တာပါတယ်ကိုယ့်ရဲ့ဒီအာရှတိုက်သူတွေအတွက်လည်းဝင်တာတယ်ဂုံလဲယူတယ်ကြည်လဲကြည်နပ်ပါတယ
် Hollywood ရုပ်ရှင်သက်တမ်းတစ်လျှောက်မှာဒီရုပ်ရှင်ကတော်တော်များများတဲ့မှာအာရှတရုတ်ဆောင်တွေပါတာအများကြီးရှိခဲ့ပါတယ်ဒါမဲ့လည်းဒီအဓိကတရုတ်ဆောင်နေရာမျိုးထက်ပေါ့နော်ဒီဇက်ပိုဇက်ရအဆင့်မျိုးတွေများပါတယ်အခုကတော့ဒီအော်စကာဆုပေးတဲ့အဆင့်အထိကိုအတိအမှတ်ပြုတ်လာတာပါဆိုတော့ဒါမျိုးဖြစ်သင့်ခဲ့တာရောကြာပြီလို့ပြောချင်ပါရှင
်ပြောရမယ်ဆိုရင်တော့ဟိုအဲ့ဒီလိုတော့ပြောချင်တာပေါ့နော်ဒါပေမဲ့လည်းဟိုဒီမှာကဟိုဒီမှာတကယ်ဆိုရင်ဟိုအာရှတိုက်သူတွေအသာထားအောင်ဒီလူမဲတရုတ်ဆောင်နေပေါ့နော်ဒီကလည်းဒီမှာပဲမွေးကြပြီဒီမှာကြီးလာပြီးတော့ဒီလောကထဲမှာရောက်နေတာကိုကြားလာပြီသူတို့တွေတောင်မှတော်တော်နဲ့ဒီလိုနေရာတွေကိုစုတွေရလာတဲ့အစ်စ်တွေကိုရောက်လာဖို့ကတော်တော်ကြာကြာစောင့်ဆိုင်ခဲ့ရတယ်ရှောက်လန်းခဲ့ကြရတယ်ပေါ့နော်ဆိုတော့ဟိုဖြစ်တော့ဖြစ်စေချင်တာပေါ့နော်ဒါပေမဲ့လည်းအကြောင်းအကျောင်းဒီနဲ့ဒီခုနပြောသလိုပေါ့ဟိုဒီမှာကဟိုလူပြူတွေများတဲ့အတိုင်းပြီကိုအဲ့တော့ဒီအာရှတိုက်သားတွေလူမဲတွေတားဝါတဲ့သူတွေဟိုနေရာမရခဲ့တာကလည်းဟိုတဘာဝလိုပဲပြောရမှာပေါ့နော်ဒါပေမဲ့အခုတော့ဒီအဲ့ဒီတဘာဝကတဖြည်းဖြည်းနဲ့တော့ဟိုပြောင်းလဲလာပြီဖြစ်တဲ့အတွက်ဟိုဝင်တာပါတယ်ရှေ့လျှောက်ဆိုရင်ဒီတဲ့ပို့ပြီးတော့ဒါအတိမတ်ပြူတွေခံရဖို့အကြောင်းပဲရှိပါတော့တယ်အဲ့တော့ဟိုနည်းနည်းတော့နောက်ကျသလိုရှိပေမဲ့လည်းကိုလည်းဘာမှမတတ်နိုင်ဘူးလေဆိုတော့ဟိုအခုလုံဖြစ်လာတာကိုပဲဝင်တာပါတယ
်အခုနေ့ဒီအော်စကာဆုပေးပွဲမှာတမိုင်းတွင်ခဲ့တာကတော့အကောင်းဆုံးပေါ့နော်ဇက်ဆောင်မင်းသမီးစုလိုမျိုးဒီစုကြီးတစ်ခုကိုအာရှကမင်းသမီးမီရှဲလ်ကိုရခဲ့တာပါဆိုတော့တကယ်တော့သူဟောလိဝုဒ်ကိုစရောက်ခဲ့တာကလည်း1998ခုနှစ်လောက်ထဲရပါဒီ James Bond ရဲ့ရုပ်ရှင်ကားတစ်ခုဖြစ်တဲ့ဒီ Tomorrow Never Dies ဆိုတာနဲ့စပြီးတော့မှဒီဟောလိဝုဒ်ကသူ့ကိုစပြီးတော့တည်လာတာပေါ့လေဆိုတော့ဒီကြားထဲမှာလည်းသူပါဝင်ပြီးတော့တယုတ်ဆောင်တဲ့ရုပ်ရှင်ကားတွေမှာအများကြီးရှိပါတယ်ဥမာဒီဒေါက်ဆန်းစုကြည်လို့တယုတ်ဆောင်တဲ့ The Lady လို့ကားမျိုးပေါ့လေဆိုသူတယုတ်ဆောင်ထားတဲ့ရုပ်ရှင်ကားတွေလည်းမနှဲပါဘူးဆိုတော့ဒီနှစ်2023ခုနှစ်ကြာမှာပဲသူ့ကိုဒီခေါင်းဆောင်မင်းသမီးတယောက်အနေနဲ့အော်စကာဆုပေးတာဖြစ်ပါတယ်ဆိုတော့နောက်ဒီထူတာတစ်ခုကလည်းအသက်60အရွယ်ကြာမှာသူဆုရတာပေါ့လေဆိုတော့အဲ့ဒါကရောဘလောက်ထိထူးခြားတယ်လို့ပြောလို့ရပါရှင့
်သူကအရင်တော့ဆိုလို့ရှိရင်လေတောက်လျှောက်ဒီဟိုတိုင်းကားတွေဒီလိုမျိုး action တွေပေါ့နော် action တွေလိုမျိုးတွေနဲ့လည်းအများကြီးတယုတ်ဆောင်ခဲ့တယ်ဒါပေမဲ့အခုရတဲ့အချိန်မှာတော့တကယ်သူရဲ့တရုတ်ဆောင်မှုပညာပေါ်မှာမူတည်ပြီးတော့ရခဲ့တာဖြစ်တယ်။အဲ့ဒီတွေ့လဲဝင်တာတယ်။ပြီးတော့ဟိုသူမနေ့ကတော့အဲ့ဒီပြောသွားတဲ့စကားလေးတစ်ခုကိုတော်တော်လေးသဘောကျတယ်။သူနောက်ဆုံးပြောသွားတဲ့ဟာလေးက And ladies don't let anyone tell you that you are past your prime နဲ့။ဒါသူရဲ့အသက်ကအခု60ဖြစ်လာပြီ။ဒါပေမဲ့ဒီအမှုပညာမှာလည်းတကယ်ဆိုရင်လူတွေကတော့အသက်တွေကကြီးလာကြတယ်ပေါ့နော်။အသက်တွေကြီးလာတယ်။ဒါပေမဲ့ဒီအသက်တွေကြီးလာတာနဲ့အမျှအသိပညာတွေကလည်းပြောင်းလဲလာတယ်။ပို့ပြီးတော့ဟလာအတွေ့အကြုံတွေကလည်းမြင်များလာတယ်လို့အမှုပညာအရေးသွေးတွေကလည်းဒါမျိုးတွေကကြာလို့ရော့သွားတယ်လို့မရှိပါဘူး။အမှုပညာအရေးသွေးတွေကလည်း ကြားတဲ့အခါမှာပူပူပြီးတော့ဟိုတောက်ပြောင်လာတယ်ပူပြီးတော့လေးနဲ့တယ်လေးလေးနဲ့နဲ့နဲ့ပူပြီးတော့ခန်းစားတရုတ်ဆောင်လာနိုင်တယ်လို့မြင်ပါတယ်ဒါကိုအတွေ့အကြုံပေါ်မှာလဲကိုမူတည်ပြီးတော့ပေါ့နော်ပြောတာအဲ့တော့သူပြောသွားတဲ့အဲ့ဒီစကားလေးကိုလဲတော်တော်လေးသဘောကျမိပါတယ်အဲ့ဒါကြောင့်မလို့ဟိုအသက်ကြီးသွားပြီဆိုလို့ရှိရင်လဲဟို has been ကြီးတွေလို့ဟိုမတတ်မှတ်တင်ပါဘူးဟုတ်တယ်နော်အဲ့တော့သူတို့ရဲ့အမှုပညာအရေးအသွေးတွေကပူပြီးတော့တောက်ပြောင်လာတယ်ပြီးတော့ဘဝအတွေ့အကြုံတွေကလဲပူများလာတယ်အဲ့ဒီအတွက်သူတို့မှာကခန်းစားဖို့ပြန်လဲပြီးတော့ဖော်ထုတ်ဖို့ဘယ်လိုပြောမလဲအရေးချင်းနေပို့ပြီးတော့ပြည့်စုံလာတယ်လို့ယူဆပါတယ်အဲ့ဒီလိုပဲသဘောထားပါတယ
်ဒီနေရာမှာမမေဝဲမောင်ရဲ့ကိုရာအတွေ့အကြုံလဲမေးချင်ပါတယ်လူကြီးများတဲ့ရုပ်သံ series တစ်ခုဖြစ်တဲ့ New Amsterdam မှာဒီ edit ရုပ်ဆောင်နေနဲ့မမေဝဲမောင်ပါဝင်ပြီးတော့ထုတ်ဆောင်ခဲ့တယ်ပေါ့လေဆိုတော့အဲ့ဒီမှာပါဝင်ထုတ်ဆောင်နိုင်အောင်ရောဘယ်လိုမျိုးစူးစမ်းခဲ့ရလဲနောက်ဒီကိုရာအတွေ့အကြုံအရာပေါ့နော်ဒီAmerican ရုပ်ရှင်တရုတ်ဆောင်လောကမှာဒီအာရှတရုတ်ဆောင်ရဲ့အပေါ်မှာအရင်ကထက်ပိုပြီးတော့အလေးပေးလာတယ်နေရာပေးလာတယ်လို့ရောမြင်ပါလားရှင
်အဲ့ဒါကတော့ဟို obviously ပါပဲဟုတ်ပါတယ်အာရှတရုတ်ဆောင်နေပေါ့နော်အမျိုးသမီးတွေရောအမျိုးသားတွေရောနေရာတွေရလာကြတယ်ပြီးတော့ဒီ New Amsterdam မှာပါဝင်ဖြစ်သွားတာကလည်းဟိုအကြောင်းတိုက်ဆိုင်မှုနဲ့ဒီဘယ်လိုပြောမလဲကိုကလည်းအမှတ်မထင်အဲ့ဒီကြော်ညာလေးဒီ role အတွက်ခေါ်တဲ့ကြော်ညာလေးကိုတွေးလိုက်တယ်တွေးလိုက်တော့ကြည့်လိုက်တဲ့အခါကျတော့ဒီမျိုးသမီးရဲ့အသက်နေထားရောသူ့ဇာတ်လမ်းနဲ့ character ရဲ့ background ကရောကိုနဲ့ကဟိုမစိမ့်လောက်ဘူးဒီကိုလည်းအရင်တစ်ချိန်တုန်းကမြန်မာပြည်မှာရှိတုန်းကအရေးခင်းနေမှာလဲပေါင်လှုပ်ရှားတင်းတဲ့လောက်လှုပ်ရှားခဲ့တာလဲရှိတယ်ပြီးတော့ကိုရဲ့အသက်ကလည်းသူတို့သတ်မှတ်ထားတဲ့အရွယ်နဲ့လဲကိုက်ညီနေရှောက်လိုက်တာပါနောက်တစ်ခုကတော့ဒီ character ကိုကသူကမြန်မာမျိုးသမီးဖြစ်ရမယ်။သူကဒီတော်လိုင်းရင်းနဲ့ပတ်သက်ပြီးတော့မြန်မာပြည်မှာဖြစ်နေတဲ့မြန်မာလူနာတယောက်ကိုသူကထည့်ကျင်တာပါ။ဆိုတော့ဒီအချိန်မှာကဒီအကြောင်းအရာကလည်းလူတွေစိတ်ဝင်စားနေတဲ့အကြောင်းဖြစ်နေတော့မြန်မာပြည်မှာဒီကူးနယ်ပါနဲ့ဆိုတော့ဒီကိစ္စတွေဖြစ်နေတဲ့အချိန်မှာသူကမြန်မာ character တစ်ခုကိုထည့်ထားတာပေါ့။ဒါတော့ခုနပြောသူမှတ်ပါတယ်မြန်မာပြောသူလိုပါပဲ။မြန်မာတွေကို Asian တွေမြန်မာတွေကိုသူတို့စိတ်ဝင်စားလာတယ်သူတို့ deep attention ပေါ့เนาะအဲ့ဒီအချိန်မှာဆိုတော့ဒါကြောင့်မြန်မာ character တခုကိုသူတို့ဒီထဲမှာဖန်ဆင်းပြီးတော့ထည့်ထားတာပါ
American ပြည်တော်စု Los Angeles မြို့မှာနေတဲ့ Academy တရုတ်ဆောင်မေဝဲမောင်ဖြစ်ပါတယ်ရှင်အခုလိုမျိုးအာရှအမှုပညာရှင်တွေကဒီကမ္ဘာအထင်ကရ Oscar လို့ဆုကြီးတွေကိုရရှိခဲ့ကြတဲ့အတွက်အာရှတိုက်သားတွေအနေနဲ့ Hollywood ကိုဝင်တိုးဖို့အတွက်ပို့ပြီးတော့မှလက်ပွင့်လာပြီလို့အားတက်နေကြပါတယ်ရှင်ကျွန်မစုမြတ်မောင်ပါ
မဆုမြတ်မောင်အစီအစဉ်တင်ဆက်ခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာအကယ်ဒမီတရုတ်ဆောင်မေဝင်းမောင်ကိုမဆုမြတ်မောင်ကမေးမြန်းပြီးတော့တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမိုင်းဂျင်းနိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကပြက်ကွက်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဒီကနေ့ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှစ်နှစ်အတွင်းအရက်သား3000ကျော်လောက်အသက်ခံခဲ့ရပြီးတန်းသုံးသိန်းကျော်နေရဲဆွန့်ခွာခဲ့ရတယ်လို့နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးခံရသူပေါင်း 16000 ကျော်ရှိကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီမှတင်းနှလာနေကသူကပြောကြားလိုက်တာပါဒါပေမဲ့လည်းမြမအရေးဖြစ်ရှင်းရမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လိုအပ်တဲ့လောက်မလုပ်တာဟာစိတ်ပျက်စရာဖြစ်တယ်လို့လည်းသူကပြောကြားခဲ့ပါတယ်မြန်မာနိုင်ငံအချက်အလက်ပါဝင်ဒေတာရင်းပြဿနာတွေကိုဖြေရှင်းရေးနှိမ့်နှိုင်းဆောင်ရွက်ဖို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအတိုင်ပင်ခံ Derek Shole ဟာဒီကနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာကိုရောက်ရှိမှာပါ match လာ20ရက်ကနေ24ရက်နေ့အထိကြာမြင့်မဲ့အရှိတောင်အာရှခီးစင်မှာအာဆီယံဥက္ကဋ္ဌအဖြစ်အလှည့်ကျတဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်သူခီးစင်တွင်နှစ်နိုင်ငံကသက်ဆိုင်သူတွေနဲ့ဆွေးနွေးဖို့ရှိတဲ့အပြင်မြန်မာနိုင်ငံအချက်အလက်ကိုဖြေရှင်းဖို့နှိမ့်နှိုင်းဆောင်ရွက်မှုတွေမှာအားကောင်းစီရဲ့အထောက်ကူပြုစီမှာဖြစ်တယ်လို့လည်း Derek Shole ကသူ့ရဲ့လူမှု Twitter ကွန်ရက်မှာရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ပဋိပက္ခကိုဖြေရှင်းရမှာဒေတာရင်းတင်ငင်ရေးကိုထိမ့်သိမ့်ဖို့အတွက်အာဆီယံအဖွဲ့အတွင်းအမျှော်မြင်ရှိရှိတတိထားကင်တွယ်တဲ့နည်းလမ်းကိုဆက်လက်ကျင့်သုံးဖို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့မလေးရှားအောက်လွှတ်တော်အမေးဖြေကဏ္ဍမှာပြောဆိုသွားပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဲ့ရင်ချင်းနိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလီယာဝီလျံနဲ့ဂျွန်ဝေါ်ကာတို့ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.